Welcome to the Voice of America in Burmese.
မင်္ဂလာနက်နေ့ခင်ဗျာရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇန်နဝါရီလ20ရက်တောက်တာနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းနိုမီတာ30နဲ့40 48 50နဲ့တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ကျမရှာဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်။ကျမနန္ဒချမ်းပါဒီမနေ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဂျန်တစ်ဆာချိန်ဆိုဖို့တရက်အလိုကြားသားပရင်းနေမှာပဲသမ္မတအဖြစ်ရွေးကောက်ခံထားရတဲ့ဒေါ်နယ်ထရန့်ဝါရှင်တန် DC ကိုရောက်လာခဲ့ပါပြီ။ဒုသမ္မတအဖြစ်ရွေးကောက်ခံထားရတဲ့မိုက်ပန့်စ်ငှားရမ်းထားတဲ့အိမ်ရှိတယ်လို့ဆိုကြတဲ့ဝါရှင်တန် DC အနီးမယ်ရီလန်းပြည်နယ်ချယ်ဗီချေ့စ်အရက်မှာမနေ့ကဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဒီသတင်းတွေအပါဝင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုပြောပြသွားမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေအပြည့်မှာတော့နာယီပိုင်းလောက်ပဲလှူတော့တဲ့ American ပြည်ထောင်စုရဲ့45ဆမြောက်သမ္မတဖြစ်လာတော့မဲ့ Donald Trump ကျန်းသစ္စာချိန်ဆိုပွဲအတွက်ကြိုတင်ပြင်ဆင်မှုနဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့နားဆင်ရမှာကတော့
Security ကတော်တော်လေးကိုစက်နေတယ်။ United States ကတည်းက Police အနေနဲ့ကျပ်တဲ့အဆောက်အဦချက်ကိုညနေ၄နာရီအစပြောမှဘယ်သူမှမရှိနေခိုင်းတော့ဘူးတို့ကစိတ်စိတ်တို့ချစ်စိတ်မယ်လုံခြုံရေးအတွက်တို့
American ပြည်ထောင်စုလို့တော့ထက်မှအလုံးလုံးနေတဲ့ကို M2 အောင်ပြောသွားတာပါ။အပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင် Donald Trump ပေါ်ထောက်ခံသူကန့်ကွက်သူမြန်မာတချို့ရဲ့သုံးသက်ချက်တွေကိုနားဆင်ရဖို့ရှိတယ်လို့ရခိုင်ပြည်နယ်အတွင်းအခြေအနေဘဝကိုတွားရောက်လည်လာနေတဲ့ရခိုင်ပြည်နယ်ကော်မရှင်အဖွဲ့ဗားရီလည်လာတွေ့ရှိခဲ့တယ်လဲဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမန္တလေးချမ်းနဲ့ဒေါက်ခင်မြို့သက်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဂုဏ်ပြုအခမ်းအနားတွေနဲ့ကျန်းသစ္စာကျိန်းဆိုပွဲကျင်းပဖို့တရက်လိုကြားသားပရင်းနေမှာပဲသမ္မတအဖြစ်ရွေးကောက်ခံထားရတဲ့ Donald Trump Washington DC ကိုရောက်လာခဲ့ပါတယ်အခုစတင်လိုက်တဲ့နိုင်ငံရေးခရီးကိုအမေရိကန်ပြည်သူတွေအတွက်ကြီးကျယ်ခမ်းနားတဲ့ခီးစဉ်တရက်ဖြစ်လာအောင်အပြင်းထန်စ조사တိုက်ပွဲဝင်သွားမယ်လို့လည်းTwitter internet လူမှုကွန်ရက်မှာ Trump ကပြောဆိုခဲ့ပါတယ်။သူ့ရဲ့မဲဆွယ်ပွဲကာလကထင်ရှားခဲ့တဲ့ American ကိုကြီးကျယ်ခမ်းနားအောင်ပြန်လုပ်ပြမယ်ဆိုတဲ့စောင်းပုတ်အတိုင်းလက်တွေ့ဖြစ်လာအောင်အတူလက်တွဲကြိုးပမ်းနိုင်မယ်ဆိုတာကိုသူ့အနေနဲ့တန်တရားမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။တောက်ကြနေမွန်လယ်ပိုင်းကျရင်ကပ္ပတန်အဆောက်အုံလှေကားတစ်တွေပေါ်ကစင်းမြင့်ပေါ်မှာချမ်းသစ္စာကျင်းစုပွဲအခမ်းအနားတွင်ပြောကြားမဲ့မိန်ကုံးကိုသမ္မတအဖြစ်ရွေးကောက်ခံထားရတဲ့ Trump ကပြင်ဆင်တိပြက်နေတော့မယ်လို့လည်းသမ္မတအင်ဘူရောပြောခွင့်ရအဖြစ်ရထားခြင်းခံရတဲ့ Sean Spencer ကပြောပါရယ်မိန်ကုံးဟာပုဂ္ဂိုလ်ရေးဆန်ပြီးအမေရိကန်အတွက်မျှော်မှန်းချက်တွေပါဝင်တယ်လို့လည်းဆိုပါရယ်အမေရိကန်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုခြားပြဖို့ရည်ရွယ်ထားတယ်လို့လည်းပြောပါရယ်မိန်ကုံးထဲမှာတော့နိုင်ငံတော်အစိုးရတရအနေနဲ့လှုပ်ဆဲခြင်းတဲ့ကိစ္စတွေကိုတွေးခေါ်စဉ်းစားထားတာတွေပါဝင်လိမ့်မယ်လို့လည်းဆိုပါရယ်သမ္မတအဖြစ်တရားဝင်တာဝန်ယူမဲ့တောက်ကြနေမွန်လွဲပိုင်းကဆလို့ရှေ့လာမဲ့ရဲ့အနေငယ်အတွင်းမှာပဲလက်တွေ့ပြောင်းလဲတွေဖြစ်စေမဲ့သမရအမိန့်နဲ့ဥပဒေတွေကိုလက်မဲ့ရေးထိုးထုတ်ပြန်မှာဖြစ်တယ်လို့လည်းအင်ဂျူရောပြောခွင့်ရဖြစ်လာတော့မဲ့စပန်ဆာကပြောဆိုခဲ့ပါတယ်
။သမရဘဲရက်အိုဘားမားဟာသူသမရဖြစ်နေတာဝန်ထမ်းဆောင်တဲ့နောက်ဆုံးနေမှာပဲမူရစ်စေဝါကြောင့်ပြစ်ဒဏ်ချခံရတဲ့နောက်ထပ်အကြမ်းသား330ကိုပြစ်ဒဏ်လျှော့ပေါ်ပေးလိုက်တာမို့အခုဆိုပြစ်ဒဏ်လျှော့ချပေးခဲ့တဲ့အကြမ်းသားစုစုပေါင်း1955ဦးရှိသွားပါပြီ။ဒါဟာပြီးခဲ့တဲ့သမရ12ဆက်အတွင်းပြစ်ဒဏ်လျှော့ချပေးခဲ့သူအရေးအတွက်တဲ့ပိုပြီးများနေတာပါ။အဲ့ဒီထက်ကအကျဉ်းသား900ကျော်ကတသက်တကြွန်းပြစ်ဒဏ်ခံနေရသူတွေပါ။သမရအနေနဲ့သူတက်နိုင်တဲ့လောက်လွှတ်ပေးနိုင်မယ်။အခွင့်အလမ်းကိုစောင့်နေတာဖြစ်ကြောင်းသမရအိုဘားမားရဲ့အင်ဂျူရောအချံပေးဖွဲ့က Neil Eggleston ကပြောပါတယ်။ဒါအပြင်သူတို့ဟာအခြေအနေမျိုးမျိုးကြောင့်ကြီးလေးတဲ့ပြစ်ဒဏ်တွေအချခံနေရတာမို့ဒါမတရားဘူးထင်တယ်လို့သူတို့တွေအတွက်စူးစမ်းခွင့်ထပ်ပြီးပေးတယ်လို့သမရကမြင်ကြောင်းလည်းပြောပါတယ်။ဒါအိုဘားမားအတွက်သူ့ရဲ့သမရအာဏာကိုထူးခြားတဲ့နည်းနဲ့အသုံးချဖို့နောက်ဆုံးဖြစ်စီစဉ်ခဲ့တာပါ။တောက်ကြနေနေ့လေပိုင်းလွတ်တော်မှာအရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဘေးမှာရရင်သူ့နေရာကိုဆက်ခံမဲ့ကျန်းသစ္စာကျင်းစုပွဲကိုတက်ရောက်ပြီးချိန်မှာတော့သူ့ရဲ့တာဝန်ဟာပြီးဆုံးပြီဖြစ်ပါတယ်။အိုဘားမားရဲ့ပြစ်ဒဏ်လျှော့ဖို့ပေးမှုကိုခံစားဖို့အတွက်သတ်မှတ်ချက်ကထောင်ထဲမှာကောင်းကောင်းမွန်မွန်နေထိုင်မှုလိုသလိုအကျဉ်းသားတွေနေနဲ့ဆယ်နှစ်အကျဉ်းကြာခံပြီးလဲဖြစ်ရမှာပါ။သမ္မတအိုဘားမားကသူ့ပြစ်ဒဏ်လျှော့ဖို့ပေးမဲ့သူရဲ့အမှုကိုသူကိုယ်တိုင်ပြန်ပြီးတုံ့တက်တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာဒုသမ္မတအဖြစ်ရွေးကောက်ခံထားရတဲ့မိုက်ပန့်စ်ငှားရမ်းထားတဲ့အိမ်ရှိတဲ့ဆိုတဲ့ Washington DC နီးမယ်ရီလန်းပြည်နယ်ချယ်ဗီချေ့စ်အရက်မှာသူ့ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးကဗုဒ္ဓဟူးနေ့ကကပွဲတစ်ခုကျင်းပခဲ့ပါတယ်။ Donald Trump ရဲ့သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုကန့်ကွက်ဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုလုပ်နေတဲ့အထက်မှာအခုအစည်းအဝေးကိုတော့ Walk for Peace နဲ့ Disrupt J20 အဖွဲ့ကနေပြီးတော့စီစဉ်ခဲ့တာဖြစ်ပါတယ်အခမ်းအနားစီစဉ်သူတဦးဖြစ်တဲ့ Ferris Ness ကတော့လိန်စိတ်ကွဲပြားသူတွေအပေါ်ဒုသမ္မတအဖြစ်ရွေးကောက်ခံထားရတဲ့ပန့်စီမူဝါဒတွေကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြတာလို့ပြောပါရတယ်။တိုင်းပြည်မှာဒုတိယဩဇာအရှိဆုံးပုဂ္ဂိုလ်အဖြစ်တာဝန်ယူမဲ့သူတို့ဟာလိန်စိတ်ကွဲပြားသူတွေနဲ့ပတ်သက်လို့စိုးရွားတဲ့ဥပဒေတွေကိုအတိပြုပေးခဲ့သူဖြစ်တယ်လို့စန့်ကျင်တဲ့ရည်တည်ချက်ရှိနေတာကြောင့်မကျေနပ်လို့ဆန္ဒပြတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါရတယ်။အမေရိကန်ကွန်ဆာဗေးတစ်တအူးဖြစ်တဲ့ပန့်စ်ကတော့လိန်ဒူချင်းလက်ထက်ခွင့်နဲ့လိန်ဒူစုံမဲ့သူတွေစစ်တပ်ထွဲမှာလူသည့်ရှင်ကြားအမှုထမ်းခွင့်ပြုတာကိုဆန့်ကျင်သူဖြစ်ပါတယ်။အိန္ဒိယနာပြည်နယ်ရဲ့အုပ်ချုပ်ရေးမှုအဖြစ်တာဝန်ယူနေစဉ်2015ခုနှစ်မှာလဲဘာသာရေးလွတ်လပ်ခွင့်ပြန်လည်ထိန်းသိမ်းရေးပြည်နယ်တွင်အဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။ဒီဥပဒေဟာလိန်စိတ်ကွဲပြားသူတွေကိုခွဲခြားဆက်ဆံတဲ့ဥပဒေဖြစ်တယ်လို့လဲဆန့်ကျင်သူတွေကဝေဖန်ခဲ့ကြပါတယ်။
ဒေါ်နယ်ထရမ့်ကတောက်ကြံနေမှာကျန်းသစ္စာချိန်ဆိုပြီးတာနဲ့အမေရိကန်ပြည်ထောင်စုရဲ့စစ်သေးနာပဋိပက္ခအနေနဲ့ပရမဆုံးနိုင်ငံတော်ကိုမိန့်ခွန်းပြောကြမှာဖြစ်ပါတယ်။ထုံနှန်းဆင်လာရမစ္စတာထရမ့်ကလွှတ်တော်ပြင်ပဆင်းမြင့်မော်ကနေဝါရှင်တန် DC မြို့တော်ရဲ့ပြည်သူရင်းပြင်တလျှောက်စုဝေးနေကြတဲ့ကြီးမားတဲ့ပြည်သက်ကြီးကိုမိန့်ခွန်းပြောအောင်မှာဖြစ်ပါတယ်။သမရတဲ့ထရမ့်ရဲ့မိန့်ခွန်းဘလောက်ရှိနိုင်လဲဆိုတာမသိကြသေးပေမဲ့ကြိုးပြီးထွက်လာတဲ့သတင်းတွေအရမိနစ်20လောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ထရမ့်ပြောခွင့်ရရှောင်းစပန်ဆာကတော့သမရတဲ့ကသူ့မိန့်ခွန်းကိုတိဖြတ်ဖြစ်ဆက်တော်တွေလုပ်နေတယ်လို့ဒီမိန်ကွန်းဟာထရမ့်ရဲ့တိုင်းပြည်အတွက်အမြင်နဲ့ပတ်သက်ပြီးတိတ်ကိုထူကြပြီးရိုးသားတဲ့မိန်ကွန်းတစ်ရက်ဖြစ်မယ်လို့ပြောပါတယ်။ဒီမိန်ကွန်းမှာနိုင်ငံပြဿနာတွေအကြောင်းနည်းနည်းပဲပါမှာဖြစ်ပြီးအစိုးရတရရဲ့အခန်းကဏ္ဍနဲ့နိုင်ငံသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးသူ့ရဲ့အမြင်နဲ့အတွေးခေါ်ပိုင်းကိုပဲအများဆုံးပြောဖို့ရှိတယ်လို့ဆိုပါတယ်။ဒီထက်မှာအမေရိကန်တစ်ယောက်ဖြစ်လာဖို့ဆိုတဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးပါမှာဖြစ်တယ်လို့အမေရိကန်လဲလဲတန်းဆားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပြောဖို့ရှိတယ်လို့ဆိုပါတယ်။သူသမရဖြစ်နေဘယ်လိုပုံစံနဲ့အုပ်ချုပ်မယ်ဆိုတာခြေရာကောက်ကြတဲ့တင်းတောက်တွေအတွက်သူ့မိန်ကွန်းမိတူကိုကြိုးပြီးပေးဖို့ရှိမှရှိတော့မသိရသေးပါဘူး။အရင်သမရတွေရဲ့ကျန်းသစ္စာချင်းစုပ်ဝဲမင်းကွန်းတွေဟာအချင်းကြမ်းမြင့်ချင်းမတူပါဘူး။အမေရိကန်သမိုင်းမှာအတော်ဆုံးပြောသွားသူက George Washington ဖြစ်ပြီးသူ့ရဲ့1963ခုဒုတိယကျင်းပြန်အရွေးခံခြင်းကမင်းကွန်းဟာစာလုံး133လုံးပဲရှိပါတယ်။အရှိဆုံးမင်းကွန်းကတော့1841မှာကျန်းသစ္စာချင်းဆိုတဲ့ William Henry Harrison ဖြစ်ပြီးစာလုံးပေါင်း1495လုံးပါပါတယ်။နှစ်မုံတိုင်းတိုက်နေတဲ့အေးလုံးနဲ့ရာသီမှာမင်းကွန်းပြောခဲ့တဲ့သမရဟာတလအချမ်းပါပဲအဆုတ်အေးမိပြီးကွယ်လွန်ခဲ့တာပါ။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေတောက်ကြနေမနေ့ခင်တဲ့င်းတွေကိုဆက်ပြီးတော့ပြောပြပါမယ်ရှင်။လေပြားနိုင်ငံဆက်တင်းမြို့အနောက်တောင်ဘက်45ကီလိုမီတာအကွာလောက်မှာရှိတဲ့စစ်ခန်းတစ်ခုမှာဗုဒ္ဓဟူးနေ့နောက်ပိုင်းကအမေရိကန်လေကြောင်းတိုက်ခိုက်မှုတွေအတွင်ဒါဇင်နဲ့ချီတဲ့ IS သွေးကြွတွေတေဆုံးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုခဲ့ပါတယ်။အစောပိုင်းခံမှန်းချက်တွေအရလေကြောင်းတိုက်ခိုက်မှုတွေအတွင် IS သွေးကြွအဖွဲ့ဝင်80ကျော်တေဆုံးကြောင်းတွေ့ရပြီးဒီထဲကတော်တော်များများဟာအမေရိကန်ရဲ့အကူအညီနဲ့ဒေသခံတပ်ဖွဲ့တွေပြီးခဲ့တဲ့လတည်းဝင်ရောက်ရှင်းလင်းခဲ့တဲ့စတိမျိုးကနေထွက်ပြေးသွားပြီးတဲ့နောက်အဲ့ဒီကိုရောက်နေကြသူတွေဖြစ်တယ်လို့ဝန်ကြီးကတာကကြာတာပတင်းနေ့မှာပြောဆိုသွားခဲ့ပါတယ်ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ IS စစ်သွေးကြွတွေထဲမှာဥရောပကအမေရိကန်မဟာမိတ်တွေပေါ်ချမ်းဖက်တိုက်ခိုက်ဖို့ပြပကကြံစီနေသူတွေပါဝင်တယ်လို့လည်းသူ့ရဲ့နောက်ဆုံးအနေနဲ့တာဝန်ထမ်းဆောင်တဲ့နေ့မှာပဲဝင်ကြီးကာတာကပြောဆိုခဲ့တာဖြစ်ပါတယ်။ဝါရှင်တန်မှာအစိုးရအပြောင်းလဲတွေဖြစ်နေပေမဲ့ကမ္ဘာကြီးကရောအမေရိကန်ကာကွယ်ရေးဝင်ကြီးဌာနကပါမနာမနေလှုပ်လှုပ်နေတယ်ဆိုတာကိုဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ရန်သူတွေကိုသတိပေးရရောက်တယ်လို့လည်းဖြည့်ဆွက်ပြောကြားခဲ့ပါတယ်။
ကဇက်စတန်နိုင်ငံမြို့တော်အက်စတန်နာမှာတနင်္လာနေ့စတင်မဲ့စီးရီးယန်းငြိမ်းချမ်းရေးဆင်နွှဲဘက်ကိုတက်ရောက်ဖို့အတွက်ကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမက်စတူရာကိုဖိတ်ကြားခဲ့ပါတယ်။အရေးပါပြီးရှုပ်ထွေးတဲ့ Syria ရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကမစ္စတူရာကိုဖိတ်ကြားကြောင်းကုလသမဂ္ဂယုံပြောခွင့်ရကချက်သပရင်းနေမှာပြောပါတယ်။ Syria သမ္မတ Bashar al-Assad ကတော့ဒီဆွေးနွေးပွဲဟာအဖြစ်ကရစေးသဘောတူညီချက်ကိုအားဖြစ်ဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေနိုင်ငံတလွားဖြန့်ဝေပေးကိစ္စရပ်တွေဦးစားပေးဆွေးနွေးမယ်လို့ပြောပါတယ်။အခုလိုညှိနှိုင်းမှုကလည်းသဘုံတွေနဲ့ပြန်လည်တင့်မြဲရနိုင်တယ်လို့သူယုံကြည်ကြောင်းနဲ့ဂျပန်ရုပ်သံဌာနကပြောပါတယ်။ဒီဆွေးနွေးပွဲကို Syria ရဲ့ဩဇာအကြီးဆုံးမိတ်ဆွေ Russia ကအတိုက်ခံသဘုံတွေကိုပံ့ပိုးပေးနေတယ်။ Iran နဲ့ Turkey အကြုပ်အကူအညီနဲ့ဂျာဝန်ဆောင်ရွက်ပေးတာဖြစ်ပါတယ်။ဒီဆွေးနွေးပွဲတက်ရောက်ဖို့အတွက်တူရကီကပံ့ပိုးပေးနေတဲ့တိုက်ခိုက်ဖွဲ့အတော်များများကသဘောတူတာပါ။သဘုံထွက်အဖွဲ့တွေနဲ့အဆက်အစိုးရတို့ကြားအဖြစ်ကရစေးကိုချိုးဖောက်သူဖြစ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲနေကြပါလေ
။ဂမ်ဘီယာနိုင်ငံမှာအချိန်တော်ကြာအုပ်ချုပ်လာခဲ့တဲ့ခေါင်းဆောင်ယာယာဂျမေးကအာဏာကိုဆွတ်လွတ်ဖို့လက်မခံပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ဂမ်ဘီယာခေါင်းဆောင်တဲ့ အဒမာဘာရိုးကိုနိုင်ငံရဲ့တရားဝင်သမ္မတအဖြစ်တည်မှတ်ပြုလိုက်ပါတယ်မစ္စတာဘာရိုးဟာအိမ်ကြီးချင်းစီနီဂေါနိုင်ငံမှာသမ္မတအဖြစ်ကျန်းသိက္ခာကျင်းဆိုပြီးတဲ့နောက်ကြာတာပြင်းနေနေခဲ့မှာပဲဂမ်ဘီယာနိုင်ငံနဲ့တက်တွေဝင်ခဲ့တဲ့အကြောင်းစီနီဂေါစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကိုကိုးကားပြီးတော့နိုင်ငံတကာသတင်းဌာနအနည်းဆုံးနှစ်ခုကဖော်ပြခဲ့ကြတာဖြစ်ပါတယ်
အီရန်နိုင်ငံရဲ့မြို့တော်တဟေရမ်မှာကျက်တဲ့ပရင်းနေကမိုးမျောအဆောက်အဦတစ်ခုမိလောင်ပြိုချခဲ့တာမဟုတ်လူပေါင်း20မိသားသမား20တဲ့မနေ့ပျောက်ဆုံးနေတယ်လို့တဟေရမ်မြို့တော်ဝန်ကပြောပါတယ
်နောက်ဆုံးရသတင်းတွေကိုမှတ်နေတာ Channel Doc မြို့သက်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်သမ္မတဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကျင်းဆိုခွဲအတွက်တိုးတင်ပြင်ဆင်မှုနဲ့လုံခြုံရေးအနေအထားတွေကိုအရင်ဆုံးတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာမဲ့ဒေါ်နယ်ထရမ့်ကျန်းသစ္စာကျင်းဆိုခွဲကျင်းပဖို့အခုဆိုနိုင်ငံပိုင်းပဲလိုပါတော့တယ်။ထောက်ခံသူတွေနီးတူကန့်ကွက်ဆန္ဒပြမဲ့သူတွေလည်းအများကြီးလာရောက်ကြမယ်။ကျန်းသစ္စာကျင်းဆိုခွဲကျင်းပမဲ့ Capitol Hill လွှတ်တော်အဆောက်အုံတစ်ဝိုက်မှာလုံခြုံရေးတွေကိုတင်းတင်းကြပ်ချထားပြီးအပြစ်သားပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။တောက်ကြနေမင်းနဲ့ပိုင်းကဆက်လို့ညနေပိုင်းထိတနေ့ကုန်ရှိနေတဲ့သမရသစ်တက်ပွဲအခမ်းအနားတွေစီကိုစက်မှတ်ထားတဲ့လုံခြုံရေးကြားမှာအနေနဲ့ရရကနေလာကြမဲ့သူတွေကလည်းအဆင်သင့်ဖြစ်နေကြပါပြီ။သမရကျန်းကျင်းပွဲအတွက်နောက်ဆုံးပြင်ဆင်မှုအခြေအနေကိုမဆုမြတ်မှုကအပြည့်စုံဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်။
ကျမတို့ VOA ရုံအဆောက်အဦကနေပြီးတော့9မိနစ်လောက်လမ်းလျှောက်သွားရင်ရောက်တဲ့ Capitol Hill လွှတ်တော်အဆောက်အဦကြီးရဲ့အရှေ့ဘက်မှာ American ပြည်ထောင်စုရဲ့58ကြိမ်မြောက်သမ္မတကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကို January 20နေ့လည်12နာရီမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီနေရာကနေသမ္မတဟောင်းလင်ကွန်းအမတ်တရအဆောက်အဦကြားမှာရှိတဲ့ကွင်းပြင်ကြီးတစ်ချောင်းမှာလူပေါင်းတသန်းလောက်လာပြီးတော့ကျန်းသစ္စာကျင်းဆိုပွဲမှာပါဝင်မယ်လို့ Washington DC ရဲတပ်ဖွဲ့ကခန့်မှန်းထားပါတယ်အဲ့ဒီထဲမှာဒီ45ရောက်မြောက်သမ္မတသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်ကိုထောက်ခံသူတွေရောဆန္ဒပြမဲ့သူတွေပါပါတဲ့အတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်လှုပ်ထားပါတယ် VOA ရုံးတဝိုက်ပါဝင်ဒီပဝင်းကျင်မှာတန်စကားတွေအတားအဆီးတွေကာယံထားတာကိုမြင်နေရပါတယ်ဂျာတာဘရင်းနဲ့နေလေပိုင်းတွေကလွှတ်တော်အဆောက်အဦဝင်းကျင်တဝိုက်ရင်သွားလာတွေကိုပိတ်လိုက်သလိုလူသွားလာကိုလည်းကန့်ကွက်ထားပါတယ်လွှတ်တော်အဆောက်အဦထဲမှာအလုံးလုံးနေတဲ့ဝန်ထမ်းတွေကိုလည်းညနေ4နာရီလောက်နောက်ဆုံးထားပြီးတော့အဆောက်အဦထဲကနေထွက်ဖို့ညွှန်ကြားထားတယ်လို့လွှတ်တော်ထဲမှာအလုံးလုံးနေတဲ့ M2အောင်ကပြောပြပါတယ
် security ကတော်တော်လေးကိုတက်နေတယ် United States ကတည်းက police အနေနဲ့ကျပတဲ့အဆောက်အဦထဲကိုညနေ4နာရီဆက်ပြီးတော့မှဘယ်သူမှမရှိနေခိုင်းတော့ဘူးသူတို့ကတိတ်ဆိတ်သူတို့ဆစ်ဆီးမယ်လုံခြုံရေးအတွက်သူတို့ဆောင်ကြမှာဖြစ်ပါတယ်နောက်တစ်ခုကဒီအဆောက်အဦရဲ့ပတ်ပတ်လည်မှာဆိုလို့ရင်လည်းကျွန်တော် CEO တွေနဲ့ကားပြီးတော့မှလုံခြုံရေးယူထားတယ်နောက်ကားတွေလည်းဒီပတ်ဝန်းကျင်မှာဆောင်မရှိတော့မှကျွန်တော်တို့ပတ်ခွင့်မရှိတော့တဲ့အခြေအနေမျိုးဖြစ်သွားတယ်ဒီနေ့ကနေဆက်ပြီးတော့မှကားတွေတစ်စီးမှဒီပတ်ဝန်းကျင်မှာပါကင်ထိုးလို့မရတော့ဘူးဆိုတော့ချမ်းနေမှာပဲသွားပြီးတော့ပါကင်ထိုးရတယ်ရဲတွေကလည်းအရင်တော့တစ်ယောက်လောက်ထားတဲ့နေရာမှာအခုဆို3 4ယောက်လောက်ထားတယ်တိုးပြီးတော့မှထားတာတွေ့တယ်နောက်ပြီးတော့မှဒီထဲကိုဝင်ဖို့ဆိုလို့ရှိရင်လည်းတို့ဒီ screen လောက်ပြီးတော့မှပေါ့နော်စကန်နေဖြတ်ပြီးတော့မှဝင်ရမယ့်လုံခြုံရေးအစီအစဉ်တွေတော်တော်များများကိုအပေါက်တော်တော်များများမှာတို့ပြင်ဆင်ထားတာကိုတွေ့ရပါတယ်
Washington DC မြို့တော်မြို့လယ်တွေကစတူရန်မိုင်3မိုင်ပတ်လည်လောက်မှာလုံခြုံရေးအတွက်လုံခြုံရေးတာဝန်ရှိသူပေါင်း 28,000 ခုတာဝန်ချထားပါတယ်။ကျန်းကျင်ပွဲမကျင်းပခင်ကျင်းပနေချိန်နဲ့ကျင်းပပြီးချိန်တွေအတွင်းမှာဒေါ်နယ်ထရမ့်ကိုဆန့်ကျင်တဲ့သူနဲ့ထောက်ခံတဲ့သူအုပ်စုပေါင်း 100 လောက်ကဆန္ဒပြကြဖို့ကိုလည်းစီစဉ်နေပါတယ်။သမ္မတသစ်ဖြစ်လာမဲ့ထရမ့်ကိုဆန့်ကျင်ဆန္ဒပြကြမဲ့ Disrupt G20 ဆိုတဲ့အဖွဲ့ကလုံခြုံရေးဂိတ်ပေါင်း 12 ခုမှပိတ်ဆို့ဆန္ဒပြမဲ့အကြောင်းစီစဉ်သူတယောက်ဖြစ်တဲ့ Samantha Miller ကအခုလိုပြောပါတယ်
It's our role and the role of any people of conscience to try to disrupt this inauguration.
ဒါဟာချမရဲ့တာဝန်ဖြစ်တယ်လို့အတည်ညာရှိတဲ့ဘယ်သူမှဆိုဒီကြမ်းကြိမ်ပွဲကိုနှောက်ရှေ့ရမယ်တာဝန်ရှိပါတယ်။အကြီးအကျယ်ကန့်ကွက်တဲ့ဆိုတာကိုအဲ့ဒီနေ့မှပြသကြဖို့လိုပါတယ်။ဒီနိုင်ငံထဲမှာရှိနေတဲ့လူမှုအတိုင်းအဝန်အများပြားပေါ်သူတို့ရဲ့ချင်းချောင်းမှုတွေကိုလက်မခံနိုင်ဘူးဆိုတာကိုထရမ့်အစိုးရပထမဆုံးစတဲ့တဲ့နေ့မှပဲပြသရမှာဖြစ်ပါတယ်။
အခုလိုဆန္ဒပြကြမဲ့အုပ်စုတွေရှိသလိုသမ္မတသစ်ကိုထောက်ခံတယ်ဆိုတာပြဖို့အတွက်အနေနဲ့အရရကနေတကူးတကလာကြသူတွေလည်းရှိပါတယ်။ Marvin Bonner ဆိုရင်တန်နစီပြည်နယ်ကနေလာခဲ့သူပါ။
44 was the first African American and 45 is the first businessman no political experience so this is going to be history in
44ယောက်မြောက်သမ္မတတို့ကပထမဆုံး African American သမ္မတဖြစ်လို့တမိုင်းဝင်တယ်လို့အခု45ယောက်မြောက်ကလည်းနိုင်ငံရေးအတွေ့အကြုံမရှိတဲ့စီးပွားရေးသမားပထမဆုံးသမ္မတဖြစ်လို့တမိုင်းဝင်ပါတယ်သမ္မတမဖြစ်ခင်တုန်းက American ပြည်သူတွေကိုသူပေးထားတဲ့ဂရုတွေအတိုင်းလုပ်နိုင်မလားနောက်ဘာရီဖြစ်လာမလဲဆိုတာစောင့်ကြည့်ရမယ်စိတ်ဝင်စားစရာပါ
ပြီးခဲ့တဲ့သမ္မတကျန်းသစ္စာကျိန်းဆိုပွဲတွေနဲ့အခုတစ်ခေါက်ကျန်းကျင်ပွဲထူးခြားတဲ့ကွာခြားချက်ကတော့ဒေါ်နယ်ထရမ့်ရဲ့ကျန်းကျင်ပွဲကိုမတက်ဘူးလို့လူသိရှင်ကြားပြောထားတဲ့ဒီမိုကရက်တစ်ပါတီလွှတ်တော်အမတ်ပေါင်း50ထက်မနည်းရှိပါတယ်။သမ္မတသစ်ကိုတပိတ်မှောက်ပြီးလွှတ်တော်အမတ်တွေကျန်းကျင်ပွဲမတက်တာအမေရိကန်သမိုင်းမှာအရင်ကရှိခဲ့ဘူးပဲမလဲအခုလောက်အရေးအတွက်မများခဲ့ပါဘူး။အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကအွန်လိုင်းကနေထိုးဖောက်နှောက်ယှက်ခဲ့တယ်ဆိုတဲ့အတွက်ဒေါ်နယ်ထရမ့်သမ္မတဖြစ်လာတာကိုတရားမဝင်ဘူးလို့လွှတ်တော်ထဲမှာဩဇာညောင်းတဲ့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောခဲ့တဲ့အပေါ်ထရမ့်ကပြန်လည်တိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်အခုလိုကျန်းကျင်ပွဲကိုသပိတ်မှောက်ပြီးမတက်တဲ့လွှတ်တော်အမတ်အရေးအတွက်တိုးလာခဲ့တာပါ။နောက်ထူးခြားချက်ကတော့လူမှုသဘောထားစစ်တမ်းတွေအရသမ္မတသစ်ဒေါ်နယ်ထရမ့်ဖြစ်လာမှာကိုထောက်ခံသူအရေးအတွက်က40ရာခိုင်နှုန်းပဲရှိပါတယ်။ဒါနှစ်ပေါင်း40အတွင်းမှာဒီအနေအဆုံပြည်သူထောက်ခံမှုဖြစ်တယ်လို့အမေရိကန်ထုတ်သတင်းစာကြီးတွေကသုံးသပ်ကြပါတယ်။လွန်ခဲ့တဲ့၈နှစ်သမ္မတဘရက်အိုဘားမားကကျန်းကျင်ပွဲမလုပ်ခင်လူမှုထောက်ခံမှု89ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဒေါ်နယ်ထရမ့်သမ္မတသစ်ဖြစ်လာမယ့်အခမ်းအနားတွေကအခုတည်းကစတင်ပြီးတော့ကျင်းပနေပါပြီ။သမ္မတကျန်းကျင်ပွဲတွေပြီးရင်လွှတ်တော်အဆောက်အဦကနေအင်ပီရိုစီသွားတဲ့ Pennsylvania Avenue လမ်းမကြီးတစ်လျှောက်စီတန်းချီတက်ပွဲတွေလည်းရှိပါတယ်။စနေနေ့မနက်ပိုင်းကျရင်တော့သမ္မတသစ်ဟာ Washington National Cathedral ဘုရားရှိခိုးကျောင်းကြီးမှာဘာသာပေါင်းစုံဝတ်ပြုဆုတောင်းပွဲကိုတက်ရောက်ပြီးရင်တော့အခမ်းအနားတွေလည်းအဆုံးသတ်မှာဖြစ်ပါတယ်။သမ္မတကျန်းသစ္စာကျိန်းဆိုပွဲအပါအဝင်သမ္မတသစ်တက်ပွဲအခမ်းအနားတွေအတွက်ပြင်ဆင်စရိတ်လုံခြုံရေးစရိတ်စုစုပေါင်းဒေါ်လာသန်း100ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်ရှင်။
မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်တဆက်ထဲမှာပဲသမ္မတဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကိုထောက်ခံသူကန့်ကွက်သူမြန်မာတချို့ရဲ့သုံးသက်ချက်တွေကိုတော့အမိုက်အင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ရှင
်ဒါကတော့ Washington DC မြို့တော်လင်ကွန်အထိမ့်မဲ့ဗိမာန်မှာကျမတို့ခုအတန်လွင့်ချိန်မတိုင်ခင်ကျင်းပနေတဲ့သမ္မတအသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်ကိုကြိုးဆိုဂုဏ်ပြုတဲ့ဂီတဖျော်ဖြေပွဲအခမ်းအနားက American စစ်တပ်ဘင်ခရာ TY တခုရဲ့တိခတ်တန်ဖြစ်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ဂုဏ်ပြုတဲ့ဂီတဖျော်ဖြေပွဲအခမ်းအနားနဲ့နှိုင်းယှဉ်မယ်ဆိုရင်တက်ရောက်တဲ့သူပရိသတ်နဲတဲ့အပြင်လူဖြူတွေပဲအများစုဖြစ်နေကြောင်းအခမ်းအနားကိုရောက်ရှိနေတဲ့ကိုဇော်ဝင်းက VOA ကိုပြောပါတယ
်။ကိုဆက်ကလာတဲ့လူကတော့နဲတယ်။ဒီနိုင်ငံက300မီလီယံလောက်ရှိတဲ့တိုက်ပြည်ကတကယ်တကယ်ကအများကြီးလာမှာလေ။ဘလောက်တော့လာတာမတွေ့ရဘူး။အဓိကကတော့လာတဲ့လူတွေအနေထားကတော့အများသောအားဖြင့်သူတို့လူဖြူတွေများတယ်အခြားလူမျိုးတွေနဲ့အခြားပေါ့နော်ဒီအမဲတွေပေါ့လူမဲတွေပေါ့အထူးသဖြင့်အရင်နဲပါတယ်လူမဲဆိုမတွေ့သလောက်ကိုနဲတယ
်ဟုတ်ကဲ့အဲ့တော့ဒေါ်နယ်ထရမ့်ကသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တော့မယ်ဆိုတော့သူ့လက်ထက်မှာမျှော်လင့်ချက်စိုးရိမ်ချက်တွေရောဘာတွေရှိနေပါလဲရှင
်သူရဲ့ပြောဆိုပေါ့နော်ပြောဆိုကြမ်းတမ်းတာနောက်ပြီးမီဒီယာတွေကိုမောင်းထုတ်တာဒီဒါလူမျိုးခွဲခြားတဲ့ဇာတ်ကားတွေပြောတာ immigration နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်ဒီနိုင်ငံနိုင်ငံရေးကခေလုံးတွေနဲ့တိစောက်ထားတဲ့တိုင်းပြည်မှာသူကအဲ့ဒီလူတွေကိုမလိုလားတဲ့ဟာမျိုးတွေပြောတော့သူမကြိုက်ဘူးအထူးသဖြင့်ဒီကျမရဲ့ insurance ကဥမာအဖြစ်သူကလုံးဝရပ်ပြစ်မယ်ပြောတယ်ဒါပေမဲ့သူ့မှာစားထိုးဖို့အတွက်ကျမရဲ့ insurance ပေါ့လူတိုင်းကိုကျမရဲ့ရစီရမယ်လို့တော့သူကချုံဝါနေတယ်ဒါပေမဲ့သူ့မှာတိကျတဲ့ဘူးမရှိဘူးဖြစ်နေအဲ့ဒီတော့ကိုတို့ကျမကြီးနဲ့ပတ်သက်လို့အထူးဆိုရင
်ဒါကြောင့်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူတွေကြားစီးလုံးမှုပျို့ကွဲခဲ့ရတယ်လို့ပြောလာသူကမေရီလန်းပြည်နယ်မှာနေထိုင်တဲ့ကိုထွန်းသန်းဖြစ်ပါတယ
်ကျွန်တော်မြင်တာတော့ဟိုအမေရိကန်လူထုကဟိုတော်တော်ကိုဒဗိုက်တဲ့ဖြစ်သွားတယ်ဒီ election ပြီးတဲ့ချိန်မှာဘာလို့လဲဆိုအမုန်းတရားတွေပုံများလာတယ်ဗျာအရင်တော့ဆိုလို့ရှိရင်သူတို့မကြိုက်တဲ့သမ္မတတယောက်တက်လာပြီပဲလေအဲ့တော့ဟိုနည်းနည်းပေါ်ပြောပြီးတော့ငါမေ့လိုက်ကြတယ်ပေါ့နော်။ဟိုကဆိုဥပမာကိုကြိုက်တဲ့လူတွေရှိတယ်။အာမက်ကင်းကိုကြိုက်တဲ့လူတွေရှိတယ်။ဒါပေမဲ့လည်းအဲ့လိုပေါ့နော်။ဥပမာကို welcome လုပ်လိုက်ကြတယ်နော်။အဲ့လိုမျိုးရှိတယ်။အခုကမဟုတ်ဘူး။အခုကဘာလဲဆိုလို့ရှိရင်လုံးဝဟိုဘယ်လိုမလဲ character assassination လေးပါဖြစ်လာတယ်။သမ္မတတယောက်ကမကြခင်ဖြစ်လာတော့မယ်။ဒါပေမဲ့သမ္မတတယောက်ကို character ရဒီ new agency တွေကကတိုက်ခိုက်လာတယ်ပေါ့နော်။ဒါသူလည်းတက်တင်လို့ကြာနိုင်တယ်တတိပြနိုင်နေဆိုရင်တော့တမျိုးပေါ့နော်တတိမပြနိုင်နေတဲ့ပြည်နေရင်တိုက်ခိုက်လာတယ်ဆိုတော့ကျွန်တော်ကဟိုဒီမိုကရက်ကိုတောက်ခံနေပြန်လဲဒီကိစ္စတွေကြာတော့ကျွန်တော်မကြိုက်ဘူ
းဒါပေမဲ့လည်းထရမ့်လက်ထက်မှာနိုင်ငံရဲ့စီးပွားရေးပိုပြီးကောင်းလာမယ် ISIS လို့အစ္စလာမစ်အစွန်းရောက်တွေကိုနှိမ်နင်းနိုင်မယ်ဆိုတဲ့သုံးသက်ချက်မျှော်လင့်ချက်တွေရှိနေတယ်လို့ကိုထွန်းတန်းကဆိုပါတယ်နိုင်ငံရေးအတွေ့အကြုံရှိတဲ့အင်ချန်မြေတရေကြီးကနေသမ္မတဖြစ်လာမယ်ဒေါ်နယ်ထရမ့်ရင်ဆိုင်နေရတဲ့နောက်ထပ်စိန်ခေါ်မှုတစ်ခုကတော့သူ့ရဲ့အစိုးရအဖွဲ့ဝင်ဖြစ်လာမယ့်ဝင်ကြီးတွေရွေးချယ်တဲ့အပေါ်မှာအရေးအချင်းနဲ့ပတ်သက်ပြီးအငင်းပွားပွဲရာဖြစ်နေတာပါ။ဒါနဲ့ပတ်သက်လို့ထရမ့်ကိုမဲပေးခဲ့တဲ့အင်ဒီယားနာပြည်နယ်ကဂျိမ်းစ်ရဲ့အမြင်ကတော့
ဒီသမ္မတ immigration ဘာဖွင့်ပွဲမှာအခင်ဒါအဓိကနောက်ဆုံး
တရားတလောက်ကတော့သူ့ပုံမှာတော့အများကြီးတိုက်ခိုက်တာကသူခံထားတဲ့ဝန်ကြီးဖွဲ့တဲ့ပုံမှာပေါ့လေတချို့ကအမြင်မျိုးမျိုးရှိကြတယ်ဥပမာချမ်းသာတဲ့လူတွေပဲခံတာတို့နောက်ပြီးတချို့လူမျိုးဥပမာဟစ်စမန်တွေခံထားတာမရှိဘူးအဲ့လိုမျိုးတွေကလူဝေဖန်ခံရတယ်တွေးရတယ်ဒါပေမဲ့သမရတိအနေနဲ့တွေးမယ်တွေးမယ်ဆိုရင်သူ့ဘက်ကသူ့အနေနဲ့အကောင်းဆုံးဖြစ်တဲ့လူကိုသူကခံမှာပဲလေသူသူလုံနိုင်မဲ့အာသူသူ့ရဲ့ policy ကို implementation လုပ်နိုင်မဲ့လူပဲသူအကောင်းဆုံးခံပါတယ်လေဆိုတော့အဲ့ဒါကျွန်တော်အမြင်အဲ့ဒါလည်းကောင်းတယ်လို့ကျွန်တော်မြင်တယ
်ဘယ်လိုပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်မှာသမရအစိုးရအဖွဲ့ကိုပြန်ပြီးထိန်းချုပ်နိုင်မဲ့လွှတ်တော်ရှိနေပြီးအများပြည်သူလေးစားတဲ့နိုင်ငံရေးခေါင်းဆောင်တွေရှိနေတာကြောင့်တိုင်းပြည်ရဲ့အစိုးအကောင်အခြေအနေတွေကိုထိန်းညှိနိုင်မယ်လို့မြင်ကြောင်းကိုထွန်းတန်းကပြောသွားပါတယ်ရှင
်မိုင်းဂျင်းနိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းကဒေသခံတွေနဲ့တွေ့ဆုံကွင်းဆင်းလှစ်လာပြီးတဲ့နောက်မှာဒေသတွင်းစီးပွားရေးလူမှုဖွံ့ဖြိုးတိုးတက်ရေးအရေးတကြီးဆောင်ရွက်တင်တာတွေကိုကော်မရှင်အနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့အစိုးရကိုအကြံပြုအစီရင်ခံစာအမြန်ဆုံးတင်သွင်းသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တူကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့ရခိုင်တောင်ပိုင်းကိုတွားရောက်လည်လာတဲ့ခီးဤစင်ဟာကြာတာပတိနေ့မှာအဆုံးသက်သွားပါပြီ။ဒီခီးစင်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေသရင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာအကြံပေးနိုင်မှုနိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်ကိုဖီအနန်ဦးဆောင်ပေရခိုင်ကော်မရှင်ကကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူနယ်ရံပြဲကိုတွားရောက်ပြီးဒေသရင်းအခြေအနေတွေကိုလေ့လာဒေသခံပြည်သူတွေကိုတွားရောက်မေးမြန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့ကစတင်ခဲ့တဲ့ဒီရခိုင်တောင်ပိုင်းခီးစဉ်အတွင်းမှာဒေသရင်းမှာလုပ်ကိုင်နေတဲ့စီးပွားရေးစီမံကိန်းတွေလူနေမှုဘဝဖွံ့ဖြိုးတိုးတက်ရေးတွေနဲ့ပတ်သက်လို့လေ့လာခဲ့တာတွေကိုကိုယ်တိုင်လိုက်ပါသွားခဲ့တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကအခုလိုပြောပြပါတယ်
။ဒီအချက်ကတော့ဒီကြောက်ဖြူဘက်မှာကအယမ်းကိုအထူးသဘောဆောင်ပါတယ်။ရမီရပါရီရော CSO တွေရောလှိုက်လိုက်လဲတဲ့ကျွန်တော်တို့ကြိုးစို့ပါတယ်။အထူးစီးပွားရေးစုံနဲ့ပတ်သက်ပြီးတော့တို့မှဟိုအန်သာချက်အနေချက်တွေတော့ရှိတယ်အဲ့ဒါတွေကိုလည်းတို့တင်ပြကြပါတယ်။သို့တော်လည်းပဲတို့ကဟိုအတိတ်မှာပဲလောင်ပိတ်မခံမဲနဲ့ရှေ့ကိုထွက်ချင်တဲ့သဘောတွေရှိတယ်။နောက်ပြီးလက်ဖက်လူအဖွဲ့အစည်းနဲ့ပတ်သက်လို့လည်းပဲသဘောထားတွေကတော်တော်ပြော့ပြောင်းပါတယ်
။ရခိုင်တောင်ပိုင်းဒေသမှာနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်ဒေသခံတို့ကြားဆက်ဆံရေးအခြေအနေကိုမေးမြန်းခဲ့တယ်လို့ဒေသခံတွေဘက်ကဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်နေထိုင်ရေးအဓိကလိုလားကြတယ်ဆိုတာကိုပြောဆိုခဲ့ကြကြောင်းဦးအေးလွင်ကအခုလိုရှင်းပြပါတယ်
။နောက်ပြီးတော့ကျွန်တော်ဟိုရခိုင်တိုင်းရင်းသားမျိုးနွယ်စုတွေမှာပါတဲ့ကမအမျိုးသားတွေအတွက်ကိုလည်းပဲရခိုင်မျိုးသားတွေကပြောပြတဲ့လူတွေရှိပါတယ်။တိုင်းသားကမများသည့်သူတို့ရဲ့ဟိုမျိုးနွယ်စုဖြစ်တဲ့ဆိုတော့ဟိုရခိုင်မျိုးမိမျိုးသားတွေကလည်းလက်ခံနေတိုးတော်လည်းပဲဖြစ်နေတာအဒီကမနေအားလုံးကကင်ပ်တွေထဲမှာအခုရက်ထိနေရတယ်။သူတို့ရဲ့အိမ်တွေကဖြတ်စည်းခံရတာတွေရှိပြီးလုံးဝအဖြတ်စည်းမခံရတဲ့အိမ်တွေလည်းမျိုးပေါ်တွေမှာရှိတယ်။အဲ့ဒီကိုလုံးဝသူတို့သွားလို့မရသေးတဲ့အနေအထားဖြစ်နေတဲ့အတွက်ရခိုင်မျိုးမိမျိုးသားအချုပ်ကတိပင်နေဒီလိုတကယ်တိုင်းရင်းသားတွေကိုဝင်ဥပဒေနဲ့အညီအကာအကွယ်ပေးပြီးတော့လွတ်လွတ်လပ်လပ်သွားဖို့ဆိုတာလည်းပြောပါတယ
်။အခုအင်္ဂါတို့အခုဒီခီးစရာပြန်လာတဲ့အခါမှာဒီကော်မရှင်အနေနဲ့ပေါ့နော်ဒီသက်ဆိုင်တဲ့နိုင်ငံတော်တိုင်းပင်ခံအပါအဝင်အစိုးရအဖွဲ့တွေကိုဘယ်လိုမျိုးအစီရင်ခံစာမျိုးလုပ်ဖို့အစီအစဉ်ရှိပါလဲအင်္ဂါရှေ့ဆက်ပြီးတော့ဘယ်လိုလုပ်ငန်းစဉ်တွေကိုဆောင်ရွက်ဖို့ရှိပါလဲရှင်
။ကျွန်တော်တို့လုပ်ငန်းစဉ်ကတော့တစ်ခုတည်းတစ်ဆိုင်မှမှဒါပဲအကြံဉာဏ်ပြုရေးတွေအချက်အလက်စုဆောင်ရေးကကျွန်တော်တို့တစ်ခုတည်းတော့လုပ်ငန်းစဉ်ပါပဲ။အချက်လက်တွေဆက်စုဆောင်မယ်။အချက်လက်တွေကမှန်ကန်မှုအတွက်ဆန်းစစ်မယ်။ပြီးရင်အပြုသဘောဆောင်သောအကြံပြုချက်တွေကျွန်တော်တို့ပေးမယ်။ကျွန်တော်တို့ကြားဖြတ်အစီရင်ခံစာကိုနောက်လာတဲ့လောက်ကိုတင်ဖို့ရှိပါတယ
်။အခုလိုမျိုးကော်မရှင်ရဲ့လေ့လာကွင်းဆင်းမှုကိုကြိုဆိုပြီးရခိုင်ပြည်နယ်တောင်ပိုင်းမှာတော့အဓိကသဘာဝတန်ခွေစီမံကိန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုစီမံကိန်းတွေကြောင့်ကြေးရွာအိုးအိမ်တွေရွှေ့ပြောင်းပေးရတယ်လို့မီးရိုးဖလားလဲယာစိုက်ပျိုးရေးတွေဖယ်ရှားပေးခဲ့ရတဲ့ဒေသခံပြည်သူတွေရဲ့နစ်နာမှုတွေနဲ့ရေရှည်ဘဝရည်တည်ရေးတွေကိုပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားလှုပ်ဆောင်ပေးဖို့ကိုလည်းကော်မရှင်အနေနဲ့တိုက်တွန်းပေးပါလို့ဝင်းလက်ဖောင်ဒေးရှင်းကဒါရိုက်တာဦးခိုင်ကောင်းစံကပြောပါတယ
်အဓိကတော့ဒီဒေသခံ CSO တွေရဲ့နောက်တစ်ခါတကယ်ပဲခံစားနေရတဲ့နေရာမြေပိုင်ရှင်တွေပေါ့နော်အဲ့ဒီဒေသတွေမှာလူတွေကိုအဓိကကြိုပြီးတော့ဒီရှာတာဖို့လိုပါလိမ့်မယ်အဲ့ဒီလိုမတော်ပင်နဲ့ဒီတောက်ပြူဒေသဆိုရင်အဓိကဒီ gas pipeline မှာတော်တော်ခံစားခဲ့ရတာပေါ့နော်အခုဒီဒီကြောက်ချူနဲ့အမ်းမျိုးနေမှာဆိုရင်လေယာဉ်မြေရောကျေးမြားတဲ့မိသားစုတွေအများကြီးရှိနေပါသေးတယ်ပေါ့အဲ့တော့အဲ့ဒီဒေသထဲမှာတကယ်ပဲလောက်ကစားကောင်းနေတဲ့လူတွေရဲ့သမဝန်ကြောင့်မပြောက်ပွနဲ့ဘဝလုံခြုံမှုအတွက်ကဒေသခံပြည်သူတွေရဲ့မိသားစုတွေမျိုးဆက်တွေအတွက်စီမံကိန်းကိုလည်း
ပွင့်လင်းစွာရှာပြဖို့အရေးကြီးတယ်မြစ်နာကျဲတွေဆိုရင်လည်းနှစ်ချေပေါ်ထောက်ပံ့ကျဲတွေပေးဖို့လည်းလိုအပ်တယ်လို့ပဲကျွန်တော်ကြံပြီးတော့ရှင်းပါတယ်ကော်မရှင်ဖွဲ့ဝင်ခုနှစ်ဦးပါဝင်လိုက်ပါခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့ဟာကြောက်ဖြူနယ်ရံပြည်ခီးစဉ်ပြီးမှာတော့ဂျားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်မှာပါဒီအစီရင်ခံစာတွေမှာတော့ဒေသရင်းစီးပွားရေး ို့လဲစီစဉ်ထားတယ်လို့သိရပါတယ်ရှင်
။မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့စကိုင်းတိုင်းကအလုတ်သမားတွေဘာကြောင့်ဆန္ဒပြကြတယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်။စကိုင်းတိုင်းကတာခရိုင်ထီးချိုင်မြို့နယ်ထဲမှာရှိတဲ့တရုတ်နိုင်ငံသားပိုင်းတကောင်းနီကယ်ဆက်ယုံမှာကျွမ်းကျင်မှုမလို့တဲ့ဒီလုတ်သားတွေနေရာမှာမြန်မာအလုတ်သမားတွေကိုခန့်အပ်ဖို့ ਨੇ အလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုအရေးအတွက်အလုတ်သမားတစ်ထောင်လောက်ဟာဒုတိယအကြိမ်ဆန္ဒပြခဲ့ကြပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ဂိုင်းတိုင်းကတာခရိုင်ခီးချိုင်မြို့နယ်ထဲမှာရှိတဲ့တရုတ်နိုင်ငံသားပိုင်းတကောင်းနီကယ်စက်ရုံကအလုတ်သမားတစ်ထောင်ခန့်ဟာအလုတ်သမားအခွင့်အရေးတွေပေးဖို့မြန်မာနိုင်ငံသားတွေကိုအလုတ်ကန်အခွင့်အလမ်းတွေပေးဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြတာပါဒီထဲမှာကြွန့်ကျင်မှုမလို့တဲ့လုပ်ငန်းတွေမှာမြန်မာနိုင်ငံသားတွေကိုမခန့်ဘဲတရုတ်နိုင်ငံသားတွေကိုသာခန့်ခဲ့တာကြောင့်ဆန္ဒပြတောင်းဆိုရတာဖြစ်တယ်ဆိုပြီးဆန္ဒပြမှုမှာခေါင်းဆောင်ပါဝင်တဲ့လူသမားတူကပြောပြပါတယ
်ကျွန်တော်တို့ဒါဆန္ဒပြတာဒီစက်ရုံကဒါဥပဒေချိုးဖောက်နေပါတယ်ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကိုအတူတင်းချိုးဖောက်နေပါတယ်အဲ့တော့ကျွန်တော်တို့ဥပဒေနဲ့ဒီအရေးပေါင်းရပေးလို့ကျွန်တော်တို့ဆန္ဒပြတောင်းဆိုရနေဖြစ်တယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအခန်းဆက်3ဒါပုံမှန်51စာငယ်မှာဆိုလို့ရှင်ဒါကြွန့်ကျင်မှုမလို့တော့လုပ်ငန်းများတွင်နိုင်ငံသားများတို့သာဆန္ဒရမည်လို့ဆိုထားတယ်ဗျဒါပေမဲ့ကျွန်တော်တို့စက်ရုံမှာဒါကြွန့်ကျင်မှုမလို့တဲ့အခြားခြားသောလုပ်ငန်းတွေအမှုမှာရင်ဒါစပူတို့လုံခြုံရေးတို့ကားမောင်းလို့နေရာမျိုးတွေမှာဆိုတော့တရုတ်တွေကဒါတရုတ်ပြည်သူတို့နေရာယူထားတယ်။ဘုံနှိုင်းရကျွန်တော်တို့ဟွာရှိရပြ။တော့1500ကျော်ရှိတယ်။ဆန္ဒပြတဲ့ဦးရေကျွန်တော်တို့တစ်ပေါင်ဝန်းကျင်ရှိရပြ
။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတရုတ်နိုင်ငံသားအလုပ်သမားတွေနဲ့မြန်မာနိုင်ငံသားအလုပ်သမားတွေဟာလောအကလစာ10ဇာကနေ15ဇာလောက်ကွာဟနေတဲ့အပေါ်မှာလည်းဆန္ဒပြမှုတွေဖြစ်ခဲ့တာပါ။အဲ့ဒီအချိန်တုန်းကတော့ဆက်ယုံကတခြားတောင်းဆိုချက်တွေကိုလိုက်ရောပေးခဲ့ပေမဲ့လောအကလာစာနဲ့ပတ်သက်လို့တောင်းဆိုချက်ကိုတော့လိုက်ရောတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါအပြင်အလုပ်သမားတွေအနေနဲ့လုပ်ငန်းခွင်အတွင်းအလုပ်သမားအခွင့်အရေးနဲ့ပတ်သက်လို့ပြေဝမရရှိခဲ့ဘူးလို့လည်းအခုလိုပြောပါတယ်
။အဲကျွန်တော်တို့ဒီမှာလုပ်ငန်းဝင်ထိခိုက်မှုတွေပေါ့ဗျာလုပ်ငန်းဝင်ထိခိုက်မှုတွေမှာကျွန်တော်တို့တာဝန်ယူလို့စောင့်ရှောက်မှုတွေမရှိဘူးအဲ့တော့ကျွန်တော်တို့မှာပဲအစအမကနေစနစ်မရှိဘူးညီမှုလုပ်ရေးစနစ်တွေလည်းမရှိဘူးပေါ့အဲ့လိုလုပ်ငန်းဝင်ထိခိုက်ခံရမှုတွေပေါ့
ဆန္ဒပြမှုတွေဇက်တိုက်ဖြစ်လာတဲ့တကောင်းနီကယ်စက်ရုံနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံမှာစက်ရုံအလုပ်ရုံပေါင်း9000ဝန်းကျင်ရှိပြီးအလုပ်သမားပေါင်းတန်းနဲ့ချီရှိနေတာပါဒါအပြင်အခြေခံလုပ်အားကလစာနည်းပါးမှုပြဿနာကလည်းရှိနေတာမို့2010ခုနှစ်လောက်ကစပြီးယာနဲ့ချီရှိတဲ့စက်ရုံအတော်များများမှာအလုပ်ရှင်အလုပ်သမားအငင်းပွားမှုတွေဖြစ်ကြပြီးဆန္ဒပြမှုတွေတရားစွဲဆိုမှုတွေလည်းဖြစ်ခဲ့ကြပါတယ်အင်းနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာအနည်းဆုံးတစ်နှစ်လောက်ကဘတ်ငွေ300နဲ့ကျပ်ငွေနဲ့ဆိုရင်1000ကျော်ရရှိနေချိန်မှာမြန်မာနိုင်ငံမှာတော့အနည်းဆုံးတစ်နှစ်လောက်ကနှုန်းတားကို3600သတ်မှတ်ပြီးထားတာပါ။နေ့စဉ်တက်နေတဲ့ကုန်စည်နှုန်းတွေကြောင့်တော့လူသမားတွေဟာလောကမှုတွေမရှိကြပါဘူး။ဒါအပြင်ဆန္ဒပြတဲ့လူသမားတွေဆိုရင်လည်းအလုပ်ရှင်တွေဘက်ကအလုပ်သမားအင်အားတွေလျှော့ချတဲ့အနေနဲ့အလုပ်ထုတ်နေတာတွေကိုလည်းစိတ်ယုံတချို့မှရှိနေပါတယ်။လောကလစာနည်းပါးမှုအချိန်ဖို့ခိုင်းစင်မှုနဲ့လုပ်ငန်းခွင်အတွင်းအလုပ်သမားအခွင့်အရေးအပြည့်အဝမရရှိတဲ့ပြဿနာတွေလည်းစိတ်ယုံနေမှာရှိနေစေမှုဒီပြဿနာကိုအစိုးရသိအနေနဲ့ကင်တွယ်ဖြေရှင်းနိုင်ဖို့အတွက်အလုပ်သမားရေးလှုပ်ရှားနေသူတွေကလည်းထောက်ပြဝေဖန်မှုတွေလည်းရှိနေကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ਨਨੇ ਕੇ ਮਾਸ਼ਿਨ ਬੀਓਏ ਮਿਆਂਮਾਰ ਬਾਈ ਤੌਕ ਜਾ ਨੇ ਮਨੇ 6 ਨਾਈ ਗਾ ਨੇ 9 ਨਾਈ ਠੀ ਸੀਜ਼ਨ ਰੇ ਕੋ ਲਾਈਟੋ ਮੀਟਰ 30 ਨੇ 40 50 ਨੇ ਲਾਈਨ ਲਾ ਮੀਟਰ 190 ਰੋ ਗਾ ਨੇ ਸੈਲੈ ਠੌਲਿੰ ਪੀ ਬਾਰੇ ਅਗੂ ਮਿਆਂਮਾਰ ਸੰਨੋ ਜੇ ਮਨੇ 6 ਨਾਈ ਖੁਏ ਮਾ ਸੈਲੈ ਠੌਲਿੰ ਦੇ ਦੂਰੀਆ ਪਾਈ ਨਾ ਯੂਏ ਸੀਜ਼ਨ ਮਾ ਰੋ ਮਨੇ ਕਿੰ ਇੰਗਲਿਸ਼ ਸਾ ਤਿੰਗੇਨ ਸਾ ਚੰਮਾ ਯੇਗੰਡਾ ਨੇ ਅਮਰੀਕਨ ਅਸੋਯਾ ਯੇ ਦਬੋੜਾ ਰੇ ਕੋ ਨਾ ਸਿਨ ਯਾ ਮੇ ਅਪਿਨ ਟਾਇਨ ਦਦਿਨ ਲਵਾ ਮਾ ਨਾ ਸਿਨ ਯਾ ਮਾ ਗਾ ਰੋ
ਪੋਮੋ ਏਰੀਆ ਫੈ ਮਾ ਲੈ ਟੈ ਬੋਏ ਦੀ ਪਿਆਨ ਤਿੰ ਥੰਨਾ ਦੇ ਅਨੇ ਥਾ ਸ਼ੀ ਦੋ အော်ပြန်ပြီးဖြည့်ပြေးသိမ်းဆောင်နေရတဲ့ IDD ထပ်ထိုးလာတဲ့အနေအထားမှရှိနေတာဖြစ်ပါတယ
်ဆစ်ဆောင်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အတွင်ရေမူကိုကောင်ရှောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်အခုရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်ဒေါ်လလတန်းစီစဉ်တင်ဆက်ထားပါတယ်ရှင်
widetilde တင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်အတွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါလေတနည်းတော့ကြည်စံကိုကိုက်ပြီးတော့အံ့ကျိတ်တဲ့သဘောဖြစ်ပါလေ Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လေးစာသင်ခန်းစာကိုနားဆင်ရတာပါရှင်။အခုဆက်လက်ပြီးတော့ကျမရေခဏကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ခလင်းငယ်တွေရင်ကြိုက်ယောဂခံစားပြီးအရေးပေါ်အခြေအနေဖြစ်လာမယ်ဆိုရင်ဘယ်လိုလုပ်ရမလဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။ခလင်းငယ်တွေမှာပန်းနာရင်ကြထပ်ပြီးအရေးပေါ်ဖြစ်လာတာတွေဟာဆောင်းတွင်းနဲ့မိုးတွင်းတွေမှာပိုဖြစ်လေရှိတယ်လို့ကလေးအထုကူတွေကသတိပေးနေကြပါတယ်။ကလေးငယ်တွေပန်းနာရင်ကြဘာကြောင့်ဖြစ်ရလဲ။အရေးပေါ်ဖြစ်လာရင်ဘလို့လက္ခဏာတွေပြပြီးမဖြစ်အောင်ဘလို့ကာကွယ်ရမလဲဆိုတာတွေကိုကလေးအထုကူနဲ့ဆေးတက်ကသူတက်ကလေးကျန်းမာပညာဌာနအငိမ့်စာဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါရဲ့ရှင်။
โอเคปอมุขดร.สวัสดิ์ครับเราเจอเมียนมาနိုင်ငံမှာဒီခလေးငယ်တွေဗတ်တရင်ချက်ထပြီးတော့ဒီအရေးပေါ်ဆေးရုံကိုရောက်လာတဲ့အနေအထားမျိုးဖြစ်တာဘယ်လိုအနေအထားရှိလဲဆရာကြီ
း။ညာတော့ပြတော့ပိုးရပြီးဆောင်းရပြီးပေါ့နော်ဆောင်းဝင်မှာပိုးကြည့်ရပါလေ။ရင်ချက်အခန်းရှိရဲ့ခလေးရပါစီချောင်းလို့ဖြစ်ပြီးရင်ချက်လာတာပေါ့နော်။ရင်ချက်ပြီးတော့အသက်ရှူတော်လေးချက်ပြီးဆေးရုံရောက်လာတာအခုတော့တော်တော်လေးကြည့်ရပါမ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုမျိုးဒီပန်းနဲ့ချက်ထပ်ဖို့ပြီးတော့ဒီအရေးပေါ်ပေါ်ဆရာနော်ဆေးရုံရောက်လာခြင်းဟာဘာကြောင့်အဓိကဖြစ်ရလဲ
အဓိကတော့ကလေးတွေမှာတော့ဒီရင်ချက်ကိုထားစီတဲ့အကြောင်းကတော့နာစီချောင်းလို့ဖြစ်တာပေါ့နော်ဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်တယ်ဒီသက်ရှူလမ်းကြောင်းအပေါ်ပိုင်းမှာဖြစ်တဲ့နာစီကအကြောင်းဆိုတာပေါ့နော်ဟိုတုတ်ခွေးမိတာပေါ့နော်ဟိုတာမန်လူတွေမှာတော့ဒီတုတ်ခွေးမိပြီးနေမိနာစီချောင်းလို့ဖြစ်ပြီးခဏနဲ့ပျောက်သွားပြီးမယ်ရင်ချက်ခံကြည့်တဲ့ကလေးတွေမှာတော့ရင်ချက်ထလာစီနေပါတယ်သူကချောင်းစိုးကတော်တော်ရက်ချတယ်ပေါ့နော် ကျွန်တော်တို့ဒီစားတောက်နော်ဒီလိုမှဆေးနဲ့မတည်တာစားတောက်ဆိုလဲသာတပ်ပါလေအိမ်မှာငါဥလို့တော့နှမ်းတဲ့ပေါ့နော်ဒါဆိုဒီအမွေးမြင်ပေါ့ဒါကြောင့်ချတာလည်းရှိလို့ရှိပါတယ်ဒါပေမဲ့ကလေးမှအဖြစ်များတော့ကတော့ဒီအိမ်မီနာစီချောင်းဆိုခြင်းကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာဒီရင်ချက်ထတာဆရာကုနာလို့ဒီအရေးပေါ်ဖြစ်တဲ့နေသားမျိုးပေါ့နော်
ဟုတ်ပါတယ
်အဲ့လိုဖြစ်လာတဲ့နေသားမျိုးမဖြစ်အောင်ကြိုတင်ကာဝယ်နေတဲ့နေသားရှိလား
ရှိပါတယ်ဒီတန်းနိုင်ကြအခန်းရှိရဘလို့ဒီမှာဆိုတော့မကြခဏရင်ကျက်လားပေါ့နော်ရွှေရွှေမြည်ရဲ့ချောင်းဆိုးတဲ့မကြခဏချောင်းဆိုးပေါ့ချောင်းဆိုးရလဲတမန်တယ်မဟုတ်ဘူးဒါပေမဲ့ကျတော့ရှင်အသက်ရှူမဝဘူးပေါ့နော်အဲ့လက္ခဏာတွေကဟိုမှာစားလိုက်ရင်ပြေးလွှမ်းလို့ရှားလိုက်လားဖြစ်လာတတ်တယ
်ဟုတ်ကဲ့ဆရာဒီလက္ခဏာတွေပြီးတဲ့ခါမှာဆေးရုံအရေးပေါ်ရောက်တဲ့အနေအထားမျိုးပေါ့ဆရာနော်မဖြစ်အောင်ကာကွယ်လို့ရလားဆရာ
အော်ဟုတ်ကဲ့ရပါတယ်ခင်ဗျကိုယ်နောက်ပိုင်းမှာဒီသာတိလာလဲဆိုတော့ဒီငင်းကြက်ဖြစ်တယ်ဆိုတာကစုတ်ထဲမှာရှိတဲ့တက်ရှူလိုင်းလေပြုံလေးပေါ့နော်ကျဲလာလို့ဖြစ်တယ်လေပြုံလေးကျင်းလာကြပါလို့ဆိုလို့ရှိရင်လေပြုံလေးကလွန့်တော့မှုပေါ့နော်ဆိုတော့လေပြုံကအနမ်းတက်တော့ဗိုင်းရပ်စ်ပိုးလို့ဝင်လွန့်တော့မှုရှိတယ်အဲ့ဒါကပို့ပြီးတော့ညားနေလို့ဖြစ်တယ်အဲ့လိုလွန့်တော့မှုညားတာဘယ်ခါမှတွေ့ရလဲဆိုဒီတက်ရှူလိုင်းညောင်းတစ်ချောင်းလုံးမှာတွေ့မတဲ့တုံ့ပြန်မှုကြောင့်လို့ကြောင်ရမ်းညင်းပေါ့နော်အဲ့ရေရှည်ဖြစ်ပို့ပြီးတော့ဖြစ်တဲ့ဆိုတာတွေ့ရအဲ့တော့ဒီအသက်ရှူလမ်းကြောင်းချက်ပေါ်ရောင်ရမ်းနေတာကိုအယောင်ချစီပေးထားမယ်ထိန်းထားမယ်ဆိုလို့ရှိရင်နောက်ပိုင်းကျတော့ဒီတာဝန်ကျင်ကနေတော့ရင်ချက်စီတဲ့အရာပေါ့ခုနကဗိုင်းရပ်စ်ကိုဝင်လာတော့လို့အနံ့တဲ့ရှူမိတာဖြစ်တော့မှကလေးတွေကရင်မတက်တော့ဘူးဆိုတာတွေ့ရတယ်ပေါ့နော်ဒီနေ့အဖြစ်အသက်ရှူလမ်းကြောင်းရောင်ရမ်းညင်းကိုထိန်းသိမ်းထားခြင်းအဖြစ်ဒီပြုံများရဲ့လွန့်တက်မှုလွန်ကွဲစွာตรงเนี้ยน่ะต้องเปลี่ยนญินบ่เนาะเดี๋ยวเอาเท่นๆทําได้มั้ยสรุปได้ครับ
โอเคเสียอดิก็รอซีเนี่ยไปคากวยแล้วเสียเนาะไอ้คาจะรอบลูซีมิวริยาอะกูดิที่เอาหมูปูชื่อล่ะ
แหละอย่างจาดีบ่เนาะไอ้เท่มาสมมุติเนาะที่อยากสมอ่ะรออินซิลคอร์ติโคสตีรอยด์หรือคอร์เนลสตีรอยด์ฮอร์โมนบาชูเซียที่อยากสมมาแล้วที่อยากได้ก็รอมอนตีลูคัสหรือคอร์เนลบ่เนาะที่ซีตัวนี้บ่ damage แล้วชูซีหลอกတော့ปูบ่ไม่ที่อยากบ่เนาะအဲ့ဘာလို့ဒီလိုမျိုးရောင်ကြတာကိုမရောင်လို့ထင်နေတိုင်းတဝင်းညီရနေတော့ဆုံးဆော်လေးရလာလဲဒီလိုမျိုးလွန်တော့မှုလွန်ခဲ့တော့ပေါ့အဲ့တည်းကြောင့်ကျွန်တော်ကဒီစတီရိုက်ဟော်မုန်းပါစူစေးတွေဖိထားလို့ရှိတာအဲ့လိုဖိထားလို့ရှိရင်ဒီလေကလေးရောင်ရမ်းမှုထင်နေထားတယ်ခဏမှရင်ကျက်ထားတော့ကဝယ်နိုင်ပ
ါဟုတ်ကဲ့ဆရာအခုလိုဒီစူစေးတွေကဘာကြောင့်မလို့အဓိကပိုထိရောက်တာလဲဆရာရေ
ဒီလိုမျိုးကတော့ထိုးစေးစားစေးဒီလိုပဲဖိတော့ပေါ့နော်အမေကနောက်ပိုင်းမှာဒီရင်ချက်တာပူတာတဲ့နေရာမှာကျွန်တော်ကရင်ချက်တာကိုမဖြစ်အောင်ကာကွယ်တဲ့နေရာမှာလို့ကျွန်တော်ကရှူသေးတွေကိုအတိအကျသုံးပါတယ်။ဘာလို့ဆိုတော့တောက်ဆင်းနေတဲ့ပြည်ဆိုင်ဘလန်ဦးလာကြောင့်လည်းဝင်သွားမယ်။ခန္ဓာကိုယ်ရောစုပ်မယ်။ကိုယ်လက်ပတ်မှုနဲ့ဒီကုလုံးကိုပြတ်မယ်။အဲတော့ဆိုတော့စုပ်မှာ30လားလို့ကျင်ကျွန်တော်ကတပိတ်တာဖေးဖို့လိုတယ်။ရှူသေးကြတယ်လို့မဟုတ်ဘူး။သူကတည်းရဲ့ဒီတက်ရှူလမ်းကြောင်းကိုရှူရောက်တော့ပို့တဲ့အတွက်ကြောင့်မလို့မလန်ကူလာပေါ်မှာကောင်းလို့လေကောင်းလို့မှကြံရတာရှင်းရှင်းနဲ့တို့တော့ကိုပေးခြင်းနဲ့ဥစားဆုံးမှာတယောက်စီခြင်းနဲ့30လားဆိုရင်ကျွန်တော်က30လားလောက်ပေးဆေးရပြေးသွားအောင်နော်အဲ့တော့ဆိုရာဒီလူအပ်တဲ့စေပမာဏတော်တော်လေးနေပါလေစူးစေးလေးပေးတယ်ပြကြောင်းတော်တော်လေးနေတဲ့အချိန်မှာလူသားတဲ့အမိတရားတော်တော်နေပါလေဒါပေမဲ့ဒီကြီးကပါလဲဆိုရှူအောင်ဆင်းနေမှာပါပဲလူကျင်တဲ့နေရာဖြစ်တဲ့ဒီလေပြွန်သေးသေးလေးတွေပေါ့နော်ဆုပ်ထဲမှာရှိတဲ့လေပြွန်လေးကိုရောက်မှဖြစ်ပါတယ်အဲ့လိုရှူရှူနေမှအောင်တင်ပေးလို့လိုတယ်ကလေးငယ်တွေမှာတော့ကျန်းကျန်မျက်စိတောင်းပြီးတော့ရှူခိုင်းရပါတယ်အဲ့ဒါလေးကိုစနစ်တကျတင်ပေးမှလာဒီရှူစည်းတွေကထိရောက်ပါတ
ယ်ဟုတ်ကဲ့ဆရာဒီမကာကွယ်မိလို့ပါဆရာနော်ဖြစ်လာခဲ့မယ်ဆိုလို့ရှိရင်ဒီစောစောတိပြီးတော့စောစောကုသနေအောင်အထူးဂရုစိုက်မယ်လက္ခဏာတွေနေထားဖို့လို့ရှိလိမ့
်မယ်အရေးပေါ်ဖြစ်လာရင်တော့ကလေးကရင်ချက်တယ်ဆိုလို့ရှိရင်တော့အသက်ရှူမြန်လာတယ်ဆောင်နေလည်းပိုဆိုးလာတယ်ပေါ့နော်ပြီးလာလို့ရှိရင်ဒီကရင်ကျက်တဲ့လူကပြေးတာပါလားရှူရှူနဲ့ညီနေတယ်ဒါမှမဟုတ်ကျတော့ရှင်ဒီကရလူကအသက်ရှူရတယ်ပေါ့ခေါလိုက်ခေါလိုက်ချက်နေပေါ့နော်စကားပြောလို့ရှိရင်လေမဆက်တော့ဘူးတိတ်ကြံသွားခြင်းသွေးခုန်လုံးတွေလည်းမြန်လာတယ်ဒီကရလေသွေးခုန်ကပျောက်ပျောက်သွားတာဒါမှမဟုတ်ရှိ
ဟုတ်ကဲ့ဆရာအရေးပေါ်ရှေးဥဒနာပြည့်စုံတဲ့အပိုင်ရောဆရာကြီးဒီတကယ်လို့အမြန်ဆေးရုံတင်တဲ့ခါမှာ
အဓိကတော့ဘာလို့ရမလဲဆိုလို့ရှိရင်ဒီရင်ကျက်ဒါပါလေရှူစေးပေါ့နော်ဆက်ပြီးတော့မောဆိုရှိပါလေဒီဆေးမျိုးကိုနေဗီလိုက်ဇာနဲ့ဒီဆက်နဲ့ရ ူတွေလည်းရတယ်ခုလည်းကတ်တက်ဆက်တယ်ဆိုလည်းရတယ်ဘယ်လိုလို့ရှင်ဒီဂျာဂန်ပစ္စည်းပေါ့နော်စပေးဇာလို့ခေါ်ပါစပေးဇာနဲ့ကလေးငယ်တဲ့ကလေးမှဆိုလို့ရှင်တော့မျက်နှာနဲ့နှာခေါင်းအုပ်တဲ့နှာခေါင်းပေါ့နှာခေါင်းကိုစပေးဇာနဲ့ဂျာဂန်ပစ္စည်းနဲ့ပြည့်ပြီးတော့တစ်ဖက်ကနေတော့ဒီဆယ်ဗီတမောလို့ခေါ်တဲ့လေကြောင့်ကျဲစီတဲ့ဆူဆေးပေါ့အဲ့ဒါကိုညှိပြီးတော့ဆယ်ကျင်းရှိရတယ်အဲ့လိုဆိုလို့ရှင်တော့သူကတတ်တာပါမယ်အဲ့လိုရှိပြီးတက်တာရုံနဲ့တော့ခဏနဲ့မပြေဘူးပေါ့နော်။နောက်ပြန်ကြက်လာနေနေတယ်။အဲ့တော့အဲ့လိုဖြစ်နေတော့နီးရဆေးကန်းကိုဆက်တွဲပေါ့ပါ။ကျွန်တော်ကကိုယ်ကရင်တော့ထိတ်ခဲ့ပြီးသားဒါချင်းချမ်းမှန်းသိကြလို့ချင်တော့ဒီတောက်ဆေးအောင်ကြစီလည်းပေးထားပါဗျာ
။ Okay ဆေးစီပြိုက်တင်ပါတယ်ဆရာ
။ကျမရေကန်တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့တိုင်းရင်သတင်းလောအလှက်ပါ။ထိုင်းနိုင်ငံအခြေစိုက်ဗီယက်နမ်အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းကပုံမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်တွေမှာကချင်လူလက်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တိမ်ပင်မြို့ရေဘူးစစ်စေးရေးဂိတ်စခန်းကိုပြန်လည်ဖွင့်လှစ်လိုက်တဲ့အပေါ် SNLD လွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြရဆိုတာနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေကြရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဗမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်အတွင်းဒေသတချို့မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်မတော်တို့အကြားတိုက်ပွဲများဖြစ်ပွားနေပြီးအစိုးရတပ်မတော်ကနေလေရင်တွေအသုံးပြုထိုးစစ်ဆင်မှုတွေပြုလုပ်နေတယ်လို့ကချင်ငင်းချင်းလေးလာဆောင်ကြည့်သူတွေကပြောပါတယ်ဇန်နဝါရီလ18ရက်နေ့မှာလဲ KIA တပ်မဟာ9ရက်မဆန်တပ်ကုန်းတပ်မဟာ3ရက်မကြီတပ်ကုန်းမန်တပ်တပ်ကုန်းတမဟာလီလက်အောင်ရှိမန်ပိန်းတက်ကုံတမဟာ6နေမြေမုံပောင်နဲ့နမ်တောင်တက်ကုံတို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်အတွင်းတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာဟာ27ရာစုပင်လုံဒုတိယအကြော့ညီလာခံတက်ဖို့ဖိအားပေးတာလည်းဖြစ်နိုင်လို့ NCA လက်မှတ်ထိုးဖို့အတွက်ဖိအားတစုံတရာပေးတာဖြစ်နိုင်တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဦးဆက်အောင်ကသုံးသပ်ပြောဆိုပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမြန်မာတရုတ်ကုန်သွယ်ရေးတိုင်းဒီမြို့ရေဘူးစစ်စေးရေးဂိတ်ကိုပြန်လည်ဖွင့်လှစ်လိုက်တဲ့အပေါ်မှာကုန်သွယ်တိုင်းဝိုင်းတွေပါဝင်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီလွှတ်တော်ကိုယ်စားလှယ်40ဦးတို့ကလည်းလက်မှတ်ရေးထိုးပြီးကန့်ကွက်လိုက်ပါတယ်ဇန်နဝါရီလ16ရက်နေ့ဂိတ်ပြန်လည်ဖွင့်လှစ်တဲ့နေ့မှာပဲ SNLD လွှတ်တော်ကိုယ်စားလှယ်တွေကနေကန့်ကွက်စာတင်လိုက်တာဖြစ်ပါတယ်အဲ့ဒီရေပူခဲကိုအမြဲတမ်းစစ်စေးရေးစခန်းဖြစ်ဖွင့်လှစ်ထားရင်ခရီးသွားတဲ့အချိန်ကျကြပြီးတာဝန်ကျဝန်ထမ်းတွေအကျင့်ပြတ်ချစားမှုတွေရှိလာနိုင်သလိုဂုံစီစစ်စစ်မှုနှေးကွေးစေမယ်လို့လည်း SNLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်းလိုင်ခန်းကပြောပါရယ်ခရီးစခန်းတာဝန်ကျအကောက်ခွန်ဌာနဒုတိယညွှန်ကြားရေးမှူးဦးသက်စိုးအောင်ကတော့ခရီးသွားတဲ့24နာရီလွတ်လွတ်လပ်လပ်ခရီးသွားနိုင်ပြီးဥပဒေလှုပ်ထုံလှုပ်နည်းတိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါရယ်
ကလအတန်ကြာပျောက်ဆုံးနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မုံပေါ်ကချင်နှချင်းခရိုင်အသင်းတော်ဆီယာတုံတော့နောင်လတ်နဲ့ဆီယာလန်ကျော်ကမ်ဆိုင်တို့တို့ကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အတွက်ကချင်နှချင်းခရိုင်အသင်းချုပ် KBC ကသမ္မတဦးထင်ကျော်ထံဇန်နဝါရီလ9ရက်နေ့မှာစာရေးပို့တောင်းဆိုခဲ့ပါတယ်ဒီဇင်ဘာလ24ရက်နေ့ကအစိုးရဗျူဟာကခေါ်လာကြောင်းသွားရမယ်လို့ဆွေမျိုးတွေထံပြောခဲ့တဲ့နောက်ပိုင်းမှာအခုလိုပျောက်ဆုံးနေတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီပျောက်ဆုံးမှုအတွက်ရဲတပ်ဖွဲ့နဲ့ရဲရွာတွေမှာစုံစမ်းခဲ့ပေမဲ့တစုံတရာထူးခြားမှုပြန်မရတာကြောင့်အခုလိုသမ္မတယုံထိပေးပို့ရတာဖြစ်တယ်လို့ KBC တာဝန်ရှိသူတွေကဆိုပါတယ်တဲ့င်းထောက်ဆရာနှစ်ဦးဟာမွန်ကိုတိုက်ပွဲကာလအတွင်းတဲ့င်းထောက်တွေကိုဖြေကြားပြောဆိုကူညီခဲ့လို့တပ်မတော်ကနေထိမ့်သိမ်းခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသတွင်းမှာယူဆပြောဆိုနေကြပါတယ်
ချင်းမြင့်နယ်တောင်ပိုင်းကံပလက်မြို့နယ်ကနေ10မိုင်လောက်ဝေးတဲ့မာကြအုပ်စုခင်ရွာချေးရွာမှာအခုလ9ရက်နေ့ည9နာရီခန့်ကနေအိမ်တလုံးမိလောင်မှုဖြစ်ပွားခဲ့ပြီးမူလသန်းចောင်းသား5ဦးသေဆုံးခဲ့ပါတယ်။မိလောင်မှုဖြစ်ပွားတဲ့နေအိမ်ဟာမိဖို့ကနေတစ်ဆင့်လောင်ကျွမ်းလာဖြစ်တယ်လို့ကံပလက်အုပ်ချုပ်ရေးမှူးအဖွဲ့ကနေပြည်နယ်ဆိုရထံတင်ပြတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ မိလာမှုကြောင့်သိဆုံးသွားတဲ့ကလေးတွေအတွက်တူးလျင်ကြံ့ဝင်3သိန်းနှုန်းနဲ့ပြည်နယ်အစိုးရကလည်းကူညီထောက်ပံ့ပေးခဲ့ပါတယ်
။ရခိုင်ပြည်နယ်အခြေစိုက်ရခိုင်တိုင်းရင်းသားမျိုးနွယ်စုပါတီ၄ခုရဲ့ရခိုင်မျိုးချစ်ပါတီပူပေါင်းပြီးစည်းလုံးညီညွတ်သောရခိုင်ပြည်နယ်တိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အခုဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့မှာရခိုင်မျိုးချစ်ပါတီမျိုးအမျိုးသားဒီမိုကရေစီပါတီတိုင်းနယ်လူမျိုးများတိုးတက်ရေးပါတီခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီမျိုးတိုင်းရင်းသားပါတီတွေကိုပေါင်းစည်းပြီးဒီလ16ရက်နေ့ကစစ်တွေမျိုးမှာရှိတဲ့ရခိုင်မျိုးချစ်ပါတီရုံးမှာဖွဲ့စည်းလိုက်တာပါရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားပါတီတွေဒီလိုဖွဲ့စည်းနိုင်တာကိုအားရတယ်လို့အနာဂတ်မှာရခိုင်တိုင်းရင်းသားမျိုးနွယ်စုတွေအားလုံးလက်ချင်းချိတ်ဆက်ပြီးရှေ့ဆက်သွားရင်ကောင်းမယ်ဆိုပြီးအခုလိုမဟာမိတ်ဖွဲ့စည်းရတာဖြစ်တယ်လို့တိုင်းနယ်လူမျိုးများတိုးတက်ရေးပါတီဥက္ကဋ္ဌဦးအောင်ကျော်စောကပြောပါတယ်
ရမညသေးတာသူတည်တနာဇာတန်ဖတ်ပွဲကိုဇန်နဝါရီလ15ရက်နေ့ကမွန်ပြည်နယ်မော်ရမြိုင်မြို့ရမညဟိုတယ်မှာကျင်းပခဲ့ပါတယ်ကဝန်ကြောက်သားနဲ့သူစစ်သားတဲ့စီဒီပထူဖျားဆင်းသူတော်တွေကိုမြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်သွင်းမှာရှိတဲ့ကြိုက်သူမြို့နယ်သထုံမြို့နယ်နဲ့ဘီလင်းမြို့နယ်တွေမှာရှေးမွန်ကဝန်ယဉ်ကျေးမှုကအများဆုံးတွေ့ရှိရတယ်လို့ရန်ကုန်တက္ကသိုလ်သမိုင်းကတိကဒေါက်တာနန်းလှိုင်ကဇာတန်ဖတ်ပွဲမှာပြောကြားခဲ့ပါတယ်လက်ရှိမွန်ပြည်နယ်အစိုးရအနေနဲ့မြို့တုံမြို့နယ်ကော့ပရိုင်းကြီးရွာကြိုက်သူမြို့နယ်ရှိကဝန်ကြောက်စီသည်ဘီလင်းမြို့နယ်ကဝင်းကမြို့ဟောင်း၊စင်သက်မြင်းသက်ကြက်ကြရာမြို့ဟောင်းနဲ့အရက်တယ်မရွာတထုံမြို့ဟောင်းနဲ့တံပြူစရမြို့နယ်ဝါခရူချေးရွာဝဲခရူမြို့ဟောင်းတို့ကိုရှေးဟောင်းယဉ်ကျေးမှုအဆောက်အုံဖြစ်သတ်မှတ်ထားပါတယ်
ခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေလည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဆစ်ဆောင်ဒုက္ခတွေအရေးအတွက်တိုးလာနေတာနဲ့အမျှရေရှည်မှာရိတ်ခအခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေရတယ်လို့ဒုက္ခတွေအရေးလှုပ်ဆောင်နေသူတွေကပြောပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟောင်းကနေခုလိုတင်ဆက်ထားပါတယ်
ဇန်နဝါရီလလေကစပြီးဗမော်မြို့နယ်မန်စီမြို့နယ်အတွင်းဒေသတချို့မှာကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်တော်တို့အကြမ်းတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေတဲ့အတွက်ဒေသခံ150လောက်ထပ်မံထွက်ပြေးတိမ်းရှောင်နေရတယ်လို့ကချင်စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့အတွင်းရေးမှူးကိုကောမရှာအောင်ကအခုလိုပြောပါတယ
်ဗမော် area ဘက်မှလည်းတိုက်ပွဲတွေပြန်ပြင်းထန်လာတဲ့အနေအထားရှိတော့ပေါ်ပြန်ပြီးဖက်ပြေးတင်းဆောင်နေရတဲ့ IDP ထပ်ထူလာတဲ့အနေအထားမှရှိနေတာဖြစ်ပါတယ်။တချို့ကြတော့ဒီမန်ရင်းချီဖက်ကိုရောက်လာတဲ့ IDP ဒီရှိဖို့တချို့ကြတော့မိုင်းခေါင်ပေါ့နော်မိုင်းခေါင် IDP စခန်းကိုရောက်လာတဲ့လူတွေလည်းရှိနေတာဖြစ်ပါတယ်။အရေးအတွက်အဖြစ်ကမန်ရင်းချီဖက်မှာကြတော့အရေးအတွက်150ဝန်းကျင်လောက်ရောက်လာတာဖြစ်ပါတယ်။ဒီမိုင်းခေါင်ဖက်ကြတော့အရေးအတွက်အဖြစ်100ဝန်းကျင်မှာရောက်နေပြီဆိုတာကျွန်တော်တို့သိရတာဖြစ်ပါတယ
်။တရုတ်မြန်မာနယ်စက္ကဆိုင်အောင်နဲ့မကားရန်စစ်ဆောင်ဒုက္ခသည်စခန်းကစစ်ပေးဆောင်ဒုက္ခသည်တွေဟာသူတို့နေထိုင်နေတဲ့စခန်းတွေကနေထပ်ဆင့်ထွက်ပြေးပြီးတောတောင်တွေထဲမှာနေထိုင်နေရတယ်လို့ဆိုင်းအောင်စခန်းကဥတူဆန်အောင်ကပြောပါတယ
်။အရင်ကဒီဟိုကက်မာနေတော့ကမိသားစုလိုက်ထုတ်ပေးထားတဲ့စံစီအမျိုးကြီးနဲ့ကိုနီကိုဟန်နဲ့ပဲပေါ့နော်။သူရဲ့ကိုချင်းနိုင်ကိုဟန်နဲ့သွားလိုက်တယ်။ကိုချင်းနိုင်ရောက်သွားတဲ့ဟာကတော့ကြက်ကြီးတဲ့ဟာကြီး၊သမားရဲမကောင်းတဲ့ဟာကြီးပေါ့။သမားရဲအတွက်ပေါ့နော
်။စစ်ဘေးရှောင်ပြည်သူများနေရပြန်နိုင်ရေးတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရပ်တန့်ရေးဟာအဓိကအားဖြင့်မြမတက်မတော်အပေါ်မှာပဲမူတည်တယ်လို့ကချင်ဒီမိုကရက်တစ်ပါတီကပါတီဥက္ကဋ္ဌဦးကောင်ကောင်အောင်ခမ်းကပြောပါတယ်
။ဒီဗမာစစ်တပ်ရဲ့ထိုးစစ်ဆင်မှုကိုရပ်တန့်ပြီးမှငြိမ်းချမ်းရေးကိုလုပ်မယ်။နိုင်ငံရေးသူဆိုဆွေးနွေးပြုလုပ်ပြီးမှအများဆုံးပြပါပြည်ရဲ့ရှိရေးကိုအကောင်းဆုံးပြုလုပ်သွားမယ်ဆိုရင်တော့တိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့
ကချင်ပြည်နယ်အတွင်း2012ခုနှစ်ကစတင်ပြီးတကြော့ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တဒိန်ကျော်ခန့်ရှိနိုင်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကအခန့်မှန်းထားကြပါတယ်
ဆက်ပြီးတော့ချင်းပြည်နယ်ရဲ့နယ်နိမိတ်တွေကိုတိတိကျကျပြန်လည်တိုင်းတာသတ်မှတ်ဖို့ချင်းရက်ဖက်အဖွဲ့စည်း12ဖွဲ့တို့ကနေတောင်းဆိုခဲ့ပါတယ်ချင်းပြည်နယ်နယ်နိမိတ်နဲ့ပတ်သက်ပြီးတော့ဘလို့အငင်းပွားမှုတွေဖြစ်နေပြီးပြည်နယ်အစိုးရအနေနဲ့ဘလို့မျိုးဆက်လက်လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတဲ့အခြေအနေကိုတော့ Slide Robert ရဲ့စုစည်းချက်ကိုနိုင်ကိုဝင်ကနေခုလိုတင်ဆက်ထားပါတယ်
စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်ရဲ့နယ်နိမိတ်တော်များများဟာတနေ့တခြားကျင်းလာတာကြောင့်ချင်းပြည်နယ်ဆိုရအနေနဲ့ဒီကိစ္စကိုပြန်လည်တိုင်းတာတတ်မှတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့
ချင်းပြည်နယ်မွေတောင်ဒေသဖွံ့ဖြိုးရေးတာဝန်ခံကိုခုတ်စမန်းကပြောပါတယ်အခုကတနှစ်ပြည့်တနှစ်ကနေနှစ်မိနစ်ကချင်းပြည်နယ်ဘက်ကကျင်းလာတာပေါ့နော်တိတိတတ်တာကချင်းပြည်နယ်တိတိမြေဖက်ကကင်းလာရယ်စံတက်ရယ်တွေကအခုအစိုးရလက်ရှိနောက်ဆုံးပေါ်ဆိုတဲ့ယူတင်မိပုံအရစကိုင်းတိုင်းလုံလုံဖြစ်နေတယ်ချင်းပြည်နယ်နယ်နိမိတ်ဆိုင်ရာလူယုံစနေဘွဲကိုကလေးမြို့မှာဇန်နဝါရီလ17ရက်နေ့ကန
ပြည်သူလူစုအရက်ဖက်လူမှုဖွဲ့စည်းတွေပူးပေါင်းပါဝင်ခွင့်ပေးရမယ်လို့လဲချင်းရက်ဖက်ဖွဲ့စည်းတွေကတောင်းဆိုထားကြပါတယ်ချင်းပြည်နယ်သုံးဆန်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထောင်ခေါမန်းကချင်းပြည်နယ်ရဲ့နယ်နိမိတ်တွေကိုပြန်လည်တိုင်းနာဖို့ကော်မရှင်ဖွဲ့တစ်ခုဖွဲ့စည်းထားပြီလို့ပြောပါတယ
်ချင်းပြည်နယ်လွှတ်တော်ကနေပြီးတော့ဒီနယ်နိမိတ်ကိစ္စကိုရွှေနှွေပြီးမှဆုံးဖြတ်ပြီးမှချင်းပြည်နယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကိုပို့တယ်ပြည်ထောင်စုလွှတ်တော်ကနေပြီးတော့ဇဂိုက်တိုက်ဒေတာကြီးနဲ့မကွေးတိုက်ဒေတာကြီးနဲ့လွှတ်တော်ကြီးမှအဲ့ဒါကိုတက်အပြအကြောင်းကြားပြီးတော့တုံးခွင့်ဆိုင်အဲ့ဒါကိုစာကိုကော်မရှင်ဖွဲ့ပြီးတော့ဒီစာကိုပြန်လည်ပြီးတော့ဒီကွာနယ်နိမိတ်ကိုတိုက်တာပို့ဆုံးဖြတ်ပြီးတော့
ချင်းပြည်နယ်ရဲ့နယ်နိမိတ်ဟာ1938ခုနှစ်ဗြိတိသျှကိုလိုနီလက်ထက်ကတည်းကဗိုလ်ချုပ်နေဝင်ခဲ့1986ခုနှစ်ကတည်းက1984ခုနှစ်မှတည်းကစုစုပေါင်း3ကြိမ်တိုင်းဒါတတ်မှတ်ခံခဲ့ရပါတယ်အခုတပံချင်းပြည်နယ်နယ်နိမိတ်ကိုပြန်လည်တိုင်းဒါမယ်ဆိုရင်1938ခုနှစ်ကတိုင်းဒါခဲ့တဲ့နယ်နိမိတ်မြေပုံတိုင်းတိုင်းဒါတတ်မှတ်ရမယ်လို့ပြည်နယ်လွှတ်တော်ကဆိုလဲဦးထောင်ခေါမန်းကပြောပါတယ်ချင်းပြည်နယ်ရဲ့နယ်နိမိတ်တွေကိုအခုလက်ကုံပိုင်းကစပြီးကွင်းစင်းတိုင်းဒါမှုတွေလှုပ်ဆောင်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်ဗမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်ဒေသတချို့မှာကချင်လူလတ်ရေးတပ်မတော် KNA နဲ့မြန်မာအစိုးရတပ်မတော်တို့အကြားတိုက်ပွဲများဖြစ်ပွားနေပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာပါအခုတော့စနေနေ့ရတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမှာသမ္မတသည့်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လို့နီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားသောတာရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘယ်လိုပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုင်းရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေရှင
်။ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြပါတော့မယ်ရှင်
။ရုရှား Soya ဟာလွန်ခဲ့တဲ့၄နှစ်တာကာလအတွင်းအစိုးရဘော်ဝေဖန်သူတွေကိုအတန်တိတ်သွားအောင်လှုပ်ဆောင်တဲ့အနေနဲ့သစ္စာမရှိသူနိုင်ငံခြားအဖွဲ့အစည်းတွေကိုအလုပ်ကျွေးပြုနေသူတွေဖောက်ပြန်သူတွေအဖြစ်ဆွဆွဲပြောဆိုလေးရှိပါတယ်အစိုးရကအဲ့ဒီလိုနေကွမှုတွေလှုပ်ဆောင်နိုင်တဲ့အခြေခံအကြောင်းအချက်ဟာ2012ခုနှစ်မှာရုရှားအစိုးရကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်တဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေအနေနဲ့နိုင်ငံခြားကငွေကြေးထောက်ပံ့မှုကိုလက်ခံတယ်အတိအကျပြဋ္ဌာန်းထားခြင်းမရှိတဲ့နိုင်ငံရေးလှုပ်ရှားမှုတွေလှုပ်ဆောင်နေဆိုရင်နိုင်ငံခြားတိုင်းပြည်တွေရဲ့ကိုယ်စားလှယ်အဖြစ်မှတ်ပုံတင်ကြရမယ်ဆိုတော့ဥပဒေနဲ့တိုင်းတာပြည်ဖြစ်နေမှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။နိုင်ငံခြားတိုင်းပြည်တစ်ခုရဲ့ကိုယ်စားလှယ်လို့သတ်မှတ်ခြင်းဟာအဲ့ဒီအဖွဲ့အစည်းတွေဟာဖောက်ပြန်သူတွေဖြစ်တယ်၊တိုင်းပြည်အပေါ်သစ္စာမရှိသူတွေဖြစ်တယ်လို့တော်ဝိုက်ပြီးသတ်မှတ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေဆိုတဲ့နေရာမှာလည်းအဲ့ဒီသတ်မှတ်ချက်ဟာကျယ်ပြန့်လွန်းလာကြောင်းဥပဒေအရပြဋ္ဌာန်းချက်အတိုင်းဆိုရင်အသိပညာပေးလုပ်ငန်းတွေနဲ့လူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုတွေအားလုံးဥပဒေနဲ့ညှိနှိုင်းတဲ့လုပ်ငန်းတွေကြီးပဲဖြစ်ပါတယ် ကနေ့အချိန်ထိရုရှားတရားရေးဝန်ကြီးဌာနကနိုင်ငံသားတိုင်းပြည်တစ်ခုရဲ့ကိုယ်စားလှယ်ဖြစ်တယ်လို့သတ်မှတ်ခံထားရတဲ့အဖွဲ့အစည်းပေါင်း155ဖွဲ့ရှိသွားပြီဖြစ်ပါတယ်။တကယ်တော့ရုရှားအစိုးရကပြဋ္ဌာန်းထားတဲ့အဲ့ဒီဥပဒေအရလူ့အခွင့်အရေးကိုခုခံကာကွယ်သူညှဉ်းပန်းနှိပ်စက်မှုကိုဆန့်ကျင်ကန့်ကွက်သူ HIV AIDS မပြန့်ပွားအောင်အကျိုးဆောင်ပေးသူတွေအပြင်ရာသီအချိန်အခါလိုက်နေရာရွှေ့ပြောင်းနေထိုင်ကြတဲ့ငှက်တွေကိုကာကွယ်ပေးသူတွေအထိအကျုံးဝင်နေပါတယ်။2016ခုနှစ်ဖေဖော်ဝါရီလတုန်းကလည်းရုရှားနိုင်ငံမှာလူ့အခွင့်အရေးလုပ်ငန်းတွေကိုဥဆောင်လုပ်ကိုင်နေတဲ့အဂိုရာလူ့အခွင့်အရေးအဖွဲ့ဟာနိုင်ငံသားတိုင်းပြည်တစ်ခုရဲ့ကိုယ်စားလှယ်ဖြစ်တဲ့ဆိုတဲ့မှတ်ပုံတင်ထားတဲ့ဥပဒေကိုချိုးဖောက်ပြီးသူတို့ရဲ့လုပ်ပိုင်ခွင့်တွေကိုကျော်လွန်လှုပ်ဆောင်နေဆိုတဲ့တရားရေးဝန်ကြီးဌာနရဲ့ဆွဲဆိုချက်ကြောင့်အဲ့ဒီအဖွဲ့ဟာပိတ်ပစ်ခံခဲ့ရပါတယ်။2005ခုနှစ်မှာရှစ်နေတည်းဥပဒေရေးရာကျွမ်းကျင်သူတွေနဲ့စတင်တည်ထောင်ခဲ့တဲ့အဂိုရာလူ့ခွင့်ရေးအဖွဲ့ဟာသမ္မတဗလာဒီမီပူတင်လက်ထက်မှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆွဲချက်တင်ခံထားရသူတွေကိုခုခံကာကွယ်ပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။သူတို့ခုခံကာကွယ်ပေးခဲ့တဲ့အထင်ကရပုဂ္ဂိုလ်အဖွဲ့အစည်းတွေထဲမှာပူစီရာယော့ရော့ဂီတာအဖွဲ့နဲ့အတိုက်ခံနိုင်ငံရေးသမားအလက်ဆီနာဗယ်နီတို့လည်းပါဝင်ပါတယ်။ရုရှားပြည်သူတွေအနေနဲ့အားကောင်းတဲ့ဒီမိုကရေစီအစိုးရတရားနဲ့ထိုက်တန်သလိုအစိုးရအနေနဲ့လူမှုအတိုင်းအဝိုင်းအတွက်လိုအပ်တဲ့အခြေခံဝတ္တရားတွေကိုထမ်းဆောင်ပေးဖို့လိုအပ်ပြီး NGO အဖွဲ့အစည်းတွေလိုအပ်တဲ့လုပ်ငန်းတွေလုပ်လို့မရဘဲမွန်းကျပ်နေအောင်မလုပ်ဆောင်တဲ့ကြောင်းရုရှားအစိုးရအနေနဲ့အဲ့ဒီမတရားတဲ့ဥပဒေကိုဂနစ်ရုပ်သိမ်းပြီးပေးထားတဲ့ဂရီအတိုင်းနိုင်ငံတကာလူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဗီကပြောကြားလိုက်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA တောက်ကြနေမနဲ့ Radio အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့တောက်ကြနေညနေခင်း Radio အစီအစဉ်ကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ညနေခင်း Radio အစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားသတင်းလောအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်ပေးသလို VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမန္တလေးချမ်းကျင်းညာပေးပါမယ်ရှင
်။အမေရိကန်ရဲ့45ရောက်မြောက်သမ္မတအဖြစ်တောက်ကြနေမှာကျန်းသစ္စာချိန်ဆိုတဲ့နေ့ကိုအမခန်းလောက်အောင်တွေ့မြင်ရလိမ့်မယ်လို့ရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကချုပ်တင်ဟော့ကိန်းထုတ်လိုက်ပါတယ်။ဝါရှင်တန်ဒီစီကသမ္မတဟောင်းလင်ကွန်အထိမ့်မဲ့ဗိမာန်ရဲ့လေကားတစ်တွေပေါ်မှာပြုလုပ်တဲ့ကျန်းသစ္စာချိန်ဆိုပွဲအချို့ဖျော်ပြပွဲကိုတက်ရောက်လာတဲ့ထရန့်ကရာသီဥတုဘလောက်ပဲဆူဆူသူ့အနေနဲ့အလေးထားမှာမဟုတ်ပဲအမေရိကန်ကအခြေအနေတွေကိုတကဘာလုံးကစောင့်ကြည့်နေတဲ့အကြောင်းထောင်နဲ့ချီရှိတဲ့ပြည်သက်တွေကိုပြောဆိုခဲ့ပါတယ်။ကျန်းသစ္စာချိန်ဆိုပွဲနေ့မှာတော့မိုးနှင်းငယ်ရွာပြီးတော့ရာသီဥတုကအေးမယ်လို့ခန့်မှန်းထားပါတယ်။ဝါရှင်တန်မြို့တော်မှာမီရှူမီပန်းတွေမပစ်ဖောက်ခင်မိနစ်ပိုင်းလိုမှာပဲသမ္မတအဖြစ်စူးစမ်းပန်းစားတာဝန်ထမ်းဆောင်မှာဖြစ်တယ်လို့တိုင်းပြည်ကိုစုစည်းပြီးတော့အမေရိကန်အားလုံးအတွက်ကြီးကျယ်ခန်းနာအောင်လုပ်မယ်လို့ပြောဆိုသွားခဲ့ပါတယ်။တောက်ကြနေမွန်လဲပိုင်းကျရင်ကပ္ပတန်အဆောက်အုံလှေကားတစ်တွေဘောကဆင်မြင့်ပေါ်မှာကျန်းသစ္စာကျင်းစုပွဲအခမ်းအနားတွင်ပြောကြားမယ်မိန့်ခွန်းကိုရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကပြင်းစင်တိဖြတ်နေတော့ပဲလို့လဲသမရအိမ်ပြူတော်ပြောခွင့်ရအဖြစ်ရထားခြင်းခံရတဲ့ရှောင်းစပိုက်ဆာကပြောဆိုပါတယ်။မိန်ကွန်းဟာပုံကိုရေးဆန်ပြီးအမေရိကန်တွေအတွက်မျှော်မှန်းချက်တွေပါဝင်တယ်လို့လဲဆိုပါတယ်။အမေရိကန်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုချပြဖို့ရည်ရွယ်ထားတယ်လို့လဲပြောပါတယ်။မိန်ကွန်းထဲမှာတော့နိုင်ငံတော်အစိုးရတရက်အနေနဲ့လှုပ်ဆဲခြင်းတဲ့ကိစ္စတွေကိုတွေးခေါ်စဉ်းစားထားတာတွေပါဝင်လိမ့်မယ်လို့လဲဆိုပါတယ်။သမ္မတအဖြစ်တရားဝင်တာဝန်ယူမဲ့တောက်ကြနေမွန်လဲပိုင်းကဆလို့ရှေ့လာမဲ့ရဲအနှဲငယ်အတွင်းမှာပဲလက်တွေ့အပြောင်းလဲတွေဖြစ်စေမဲ့သမ္မတအမိန့်နဲ့ဥပဒေတွေကိုလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်တယ်လို့လည်းအိမ်ပြူတော်ပြောခွင့်ရဖြစ်လာတော့မဲ့စပိုက်ဆာကပြောဆိုခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမနနာချမ်းကျင်ညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစည်းအဝေးထုတ်လို့ရမူကမဲ့အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ဒီမှာရှားဖောင်ပါတောက်ကြနေမနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ဒေါ်ရရှင်များအားလုံးကိုရောစိတ်ပါရွှင်လင်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.